Welcome to the Voice of America in Burmese.
မြမပြတ်တဒရှင်များဘေကင်းလုံခြုံနေမနေ့ခင်းဖြစ်ပါလိမ့်များ VOA American တန်ရဲ့2024ခုနှစ်နိုဝင်ဘာ3ရက်တနင်္ဂနွေမနေ့ခင်းအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေပါပါတပြိုင်တည်းတိုက်ရိုက်ထုတ်လွှင့်နေကြပါမနေ့6နိုင်ရနေ့9:00တက်စမဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့စီစဉ်မှုဖြစ်ကျွန်တော်ညဉ့်ညဤကတာဝန်ယူသွားမှာပါဗျာ
ရုရှားကိုရောက်နေတဲ့မြောက်ကိုရီးယားတပ်သားတွေအရေးမဟာမိတ်တွေကင်တွယ်ကြဖို့ယူကရိန်းသမ္မတကတိုက်တွန်းလိုက်ပါတယ်လေဗနွန်မြောက်ပိုင်းမှာဟက်စ်ဘိုလာအကြီးတန်းစီးရီတာဝန်ရှိသူတို့ကိုဖမ်းမိခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်စစ်ပွဲကြောင့်မြန်မာသတင်းသမားတပ်ဖြတ်သူတွေကင်းလွတ်ခွင့်ရနေတယ်လို့ CPJ ကပြောပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်ပါမယ်အဲ့ဒီထဲမှာနာဂတိုင်းရင်းသားတွေစိုးရိမ်နေရတဲ့စစ်သားစုဆောင်းခံရမှုအခြေအနေကိုမြန်မာနိုင်ငံအတွင်းကလူခွင်ချုပ်ဖောက်မှုတွေကိုမှတ်တမ်းတင်နေတဲ့ဒုသံအစီအစဉ်မှာကြားရဖို့ရှိသလိုဥတမောင်တန်းရဲ့ဒီမိုကရေစီလူခွင်နဲ့ခေတ်ပြိုင်ကဘာအစီအစဉ်၊နောက်အာရှနိုင်ငံရေး၊လျှာစီးပွားသတင်းများ၊ပြည်သူရည်တည်နဲ့နာဂတ်ကဘာသတင်းတွေကသုတအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းဘက်ကအစ္စရေးရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့အီရန်ခေါင်းဆောင်ကြီးကကြေပြူထားချိန်မှာပဲစနေနေ့ကအစ္စရေးလေပိုင်းဒေသအတိုက်ခိုက်ခံရပြီးတီရန်မျိုးလေးမှာတော့7ဦးဒဏ်ရာရခဲ့ပါတယ်။စနေအာယုံမတက်ခင်မှာအစ္စရေးလေပိုင်းဒေသကိုလေဗနွန်ဘက်ကဒရက်ဆက်ပစ်ခတ်တာခံရပြီးလေကြောင်းအချက်ပေးတံတွေဆူညံသွားခဲ့တာပါ။ပစ်ခတ်မှုအများအပြားကိုအစ္စရေးလေကြောင်းကာဝေးစနစ်ကဖျက်ချနိုင်ပြီးအာရဗ်အစ္စရေးတွေအများစုနေထိုင်တဲ့တီရန်မျိုးကအဆောက်အဦတစ်ခုကိုထိမှန်တဲ့အတွက်7ဦးဒဏ်ရာရတယ်လို့အရေးပေါ်ကူညီရေးဌာနကပြောပါတယ်။လက်နောင်ကဟက်စ်ဘောလာဖွဲ့ကတော့သူတို့ဟာအစ္စရေးလေပိုင်းနဲ့မြောက်ပိုင်းကစစ်တပ်နဲ့ထောက်လိုင်းရဲ့ဆောက်ဦးတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ပြောပါတယ်။တယ်လအဗစ်မြို့ဆောင်ကအစ္စရေးစစ်တပ်အခြေစိုက်စခန်းအပအဝင်စစ်တပ်အဆောက်ဦးတွေကိုရောအစ္စရေးအလေပိုင်းကပါမန်ချမ်ဒေတာအခြေစိုက်စခန်းကိုပါတိုက်ခိုက်တယ်လို့လည်းပြောပါတယ်။အစ္စရေးစစ်တပ်ကတော့ဟက်စ်ဘောလာတွေပြောတဲ့ဒီပြစ်မှတ်တွေထိမှန်မှုရှိမရှိအတည်မပြုပါဘူး။တစ်ချိန်တည်းမှာပဲအစ္စရေးကဘေရုတ်တောင်ပိုင်းဆင်ချေပုံဒေတာကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်7ဦးဒဏ်ရာရတယ်လို့လေဗနွန်ကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးရေတပ်ကလေဗနွန်မြောက်ပိုင်းမှာဟက်စ်ဘောလာအကြီးတန်းစီးတာဝန်ရှိသူတို့ကိုဖမ်းမိတယ်လို့အစ္စရေးစစ်တပ်ကစနေနေ့မှာပြောပါတယ်လေဗနွန်မြောက်ပိုင်းဘာတွန်းမြို့မှာစစ်စင်ရေးဝင်နေချင်းလူတူကိုဖမ်းမိခဲ့ကြောင်းနဲ့သူကအစ္စရေးကိုပို့ပြီးစုံစမ်းဆက်ရှင်နေတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဒါပေမဲ့အမည်ကိုထုတ်မပြောပါဘူးလေဗနွန်အာဏာပိုင်တွေကတော့ရေတပ်သားတစ်ယောက်ကိုလက်နက်ကင်တစုကတောက်ကြံနေကဖမ်းသွားကြောင်းနဲ့ဒီလိုဖမ်းသွားသူကအစ္စရေးဟုတ်မဟုတ်စုံစမ်းနေတယ်လို့ပြောပါတယ်။လေဗနွန်စစ်တပ်အရာရှိနှစ်ဦးကလည်းအတည်ပြုပေမဲ့ဖမ်းခံရသူဟာဟက်စ်ဘောလာအဖွဲ့နဲ့ဆက်နွယ်မှုရှိမရှိဖမ်းသွားသူတွေဟာအစ္စရေးဟုတ်မဟုတ်အတည်မပြုပါဘူး။လေဗနွန်လူထုလုပ်ငန်းနဲ့ကုသန်းဝန်ကြီးကိုလေဗနွန်သတင်းဌာနကမေးမြန်းရမှာလဲဖမ်းသွားသူဟာအစ္စရေးဟုတ်မဟုတ်ဖြေကြတာမရှိပါဘူး။လေဗနွန်တရားရေးအရာရှိ၃ဦးကတော့ဒီဖြစ်ရဟာတောက်ကြနေအာယုံတက်ချိန်မှာဖြစ်ပွားခဲ့ပြီးအဖမ်းခံရတဲ့ကက်တင်ဟာဟက်စ်ဘောလာအဖွဲ့နဲ့ဆက်နွယ်မှုရှိနိုင်တယ်လို့ပြောခဲ့ပြီးသူဟာဟက်စ်ဘောလာအဖွဲ့နဲ့ဆက်နွယ်မှုရှိမရှိကိုရောအစ္စရေးကလာပြီးကယ်ထုတ်တဲ့အစ္စရေးအတွက်တရှိုလုံနေသူဟုတ်မဟုတ်ဆိုတာကိုပါစုံစမ်းစစ်ဆေးနေပါတယ်လို့ပြောပါတယ်ရုရှားကိုရောက်နေတဲ့မြောက်ကိုရီးယားတပ်သားတွေကိုစောင့်ကြည့်မနေဘဲယူကရိန်းစစ်မြေပြင်ကိုရောက်မလာခင်အရေးယူဆောင်ရွက်ကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကမဟာမိတ်တွေကိုတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားတပ်သားတွေကိုဘယ်မှလက်ကျင်ပေးနေရဆိုတာယူကရိန်းကသိထားတာဖြစ်ပြီးသူတို့ကိုယူကရိန်းကဝင်တိုက်နိုင်ပေမဲ့ရုရှားပိုင်းနဲ့အတွင်းပိုင်းကပြစ်မှတ်တွေအတွက်မဟာမိတ်တွေကယူကရိန်းကိုသူတို့ရဲ့တာဝန်ဖြစ်လက်နက်တွေတုံးခွင့်ပေးမထားတဲ့အတွက်ယူကရိန်းကမတိုက်ခိုက်နိုင်ဘူးလို့လည်းပြောပါတယ်။ American Britain နဲ့ Germany တို့ကအခြေအနေကိုစောင့်ကြည့်နေတယ်လို့မြောက်ကိုရီးယားတပ်သားတွေယူကရိန်းကိုစတိုက်မှာကိုအားလုံးကစောင့်ကြည့်နေကြတယ်လို့ယူကရိန်းသမ္မတက Telegram လူမှုမီဒီယာမှာရေးပါတယ်။မြောက်ကိုရီးယားတပ်သား 8,000 လောက်ယူကရိန်းနယ်စပ်နားကရုရှားပိုင်းကတ်ဒေတာရောက်နေပြီးလာမယ့်ရက်ပိုင်းအတွင်းယူကရိန်းကိုတိုက်ပြီးရုရှားကိုကူဖို့ပြင်နေတယ်လို့သမ္မတဘိုင်ဒန်အစိုးရအဖွဲ့ကချက်သတင်းတွေမှာပြောခဲ့ပါတယ်။ရုရှားစစ်လက်နက်တွေတပ်ဆင်ထားတဲ့မြောက်ကိုရီးယားတပ်သား 9,000 ကျော်ကိုယူကရိန်းရဲ့နီးတဲ့နေရာတွေကိုပို့ထားတယ်လို့ယူကရိန်းစစ်ထောက်လှမ်းရေး GUR ကစနေနေ့မှာပြောပါတယ်။ဒါအပြင်မြောက်ကိုရီးယားတပ်သားတွေကိုရုရှားရှေ့ပြားဒေတာကနေရာ5ခုမှာလစ်ကျင်ပေးနေတယ်လို့လည်းပြောပါတယ်။
VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru ဓမ္မမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
View American တန်ကတနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စစ်ပွဲတွေဖြစ်ပွားနေတာဟာသတင်းသမားတွေကိုတပ်ဖြတ်သူတွေတာဝန်ခံတာဝန်ယူမှုရှိအောင်လုပ်ဖို့အတွက်ခက်ခဲစေကြောင်းနဲ့အထူးသဖြင့်မြန်မာယူကရိန်းနဲ့အစ္စရေးမှာဖြစ်ပွားနေတဲ့စစ်ပွဲတွေကသတင်းတောက်တွေကိုအကြီးအကျယ်ထိခိုက်မှုရှိစေတယ်လို့ကြံကြံသူတွေကပြောပါတယ်။ကမ္ဘာတစ်လုံးမှာ2006ခုနှစ်ကစပြီးသတင်းသမားအသက်ခံမှုစုစုပေါင်း85ရာခိုင်နှုန်းဟာလက်တယ်မပေါ်ဘဲဖြစ်နေတယ်လို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးရဲ့စနေနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ November 2ရက်နေ့ကိုသတင်းသမားများအပေါ်ရာဇဝတ်မှုကျူးလွန်သူတွေကင်းလွတ်ခွင့်ချုပ်ငိမ့်တဲ့နိုင်ငံတကာနေ့ဖြစ်တဲ့ကုလသမဂ္ဂက2023မှာစတင်သတ်မှတ်ခဲ့တာဖြစ်ပါတယ်။ရှစ်ပွဲတွေဖြစ်ပွားနေတာဟာသတင်းသမားတွေအသက်ခံရမှုအတွက်စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်တဲ့အတားအဆီးဖြစ်နေတယ်လို့ CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အသက်ခံရတဲ့သတင်းသမား9ယောက်ထဲမှာရှိနေတယ်လို့ CPJ ကပြောပါတယ်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကလည်းသတင်းမီဒီယာတွေသတင်းတောက်တွေနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာတွေကိုစစ်ကောင်စီကတဲကြီးမဲကြီးတိုက်ခိုက်နေတာဖြစ်ကြောင်း VOA ကိုပြောပါတယ်။စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့မေးမြန်းခဲ့ပေမဲ့ပြန်ဖြေကြတာမရှိသေးပါဘူး။ CPJ ရဲ့2024အတွက်သတင်းသမားတွေနဲ့ပတ်သက်ပြီးပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့နိုင်ငံရှင်မှာမြန်မာကိုအဆင့်30မှာတက်မှတ်ထားတာဖြစ်ပါတယ်။ယူကရိန်းစစ်ပွဲမှာဆန်းသက်သုံးဆွဲနေတဲ့လက်နက်အများအပြားကိုအမေရိကန်စီကနေလာမဲ့နှစ်အနည်းငယ်အတွင်းမှာပဲရဖို့ထိုင်ဝမ်ကမျှော်လင့်နေပါတယ်။ရှေးသုံးသက်သူတွေကတော့တရုတ်စီကရှေးဖီးယားတိုးလာနေချိန်မှာဒီလက်နက်တွေကိုရမယ်ဆိုရင်ထိုင်ဝမ်အတွက်ကာကွယ်ရေးမှာရောပြစ်ခတ်နိုင်စွမ်းမှာပါတိုးလာစေနိုင်တယ်လို့ပြောပါတယ်။ထိုင်ဝမ်ကိုအမေရိကန်ကနောက်ဆုံးအတုပ်ဖြစ်နေဒေါ်လာ1ဘီလီယံဘူးလက်နက်တွေရောင်းချပေးဖို့စီစဉ်နေတာပါဒီလက်နက်တွေထဲမှာ NAMSAM ဆိုခေါ်တဲ့လေကြောင်းကာဝေးဆန်မြေပြင်ကနေဝင်ပြစ်မစ္စိုင်းဒုံးလက်နက်3ခုပေးဖို့ရှိတဲ့အပြင်သူ့ထက်ပိုပြီးဝေးဝေးကိုပြစ်ခတ်နိုင်တဲ့ AMRAAM လို့ခေါ်တဲ့စွန့်အမြင့်မစ္စိုင်းဒုံးစနစ်တွေလည်းပါဝင်ပါတယ်ဒီလက်နက်တွေထိုင်ဝမ်ကိုရောင်းချပေးတာဟာထိုင်ဝမ်ရဲ့လုံခြုံရေးပိုပြီးကောင်းအောင်လုပ်ရမှာအခောက်ကူရနိုင်မှာဖြစ်တယ်လို့နိုင်ငံရေးတည်ငြိမ်မှုစီးမျှခြေရှိမှုနဲ့ဒေတာရင်းစီဝိုင်းတိုးတက်မှုရှိဖို့ကိစ္စရပ်တွေအတွက်လည်းပံ့ပိုးနိုင်မယ်လို့ American Pentagon စစ်တမ်းနာချုပ်ရဲ့ကာကွယ်ဆိုင်ရာလုံခြုံရေးပူးပေါင်းဆောင်မှု Agency ရဲ့ October 26သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ NASAM မစ္စိုင်းဒုံးတွေကို Ukraine စစ်ပွဲမှာစမ်းသပ်အသုံးပြုခဲ့တာဖြစ်ပြီးဒီလက်နက်ဟာထိုင်ဝမ်ရဲ့လေကြောင်းကာကွယ်ဆွမ်းဆောင်ရေးကိုတိတိတသားတိုးမြှင့်ပေးနိုင်မယ်လို့စီးသုံးသက်သူတွေကပြောပါတယ်။ကမ္ဘာမှာဖမ်းမိသမျှမိချောင်းတွေထဲမှာအကြီးဆုံးဖြစ်စံချိန်တင်ထားတဲ့မိချောင်းကြီးကက်ရှီယားဟာစနေနေ့ကတည်ဆုံသွားတယ်လို့ဩစတြေးလျသဘာဝတောင်းရင်ထရိတ်ဆန်ထိမ့်သိမ်းဆောင်ဆောင်ရေးကပြောပါတယ်အသက်110ကျော်နေပြီဖြစ်တဲ့ဒီဩစတြေးလျမိချောင်းကြီးဟာအလျား18ပဲရှိပြီးတချိန်ကအတန်ချိန်ကဒဏ္ဍာကျော်ရှိပါတယ်သူကအောက်တိုဘာ15ရက်ကစပြီးနာမကျန်းဖြစ်လာခဲ့တယ်လို့ Queensland ခီးသွားတာများတဲ့ GreenlandIreland ဘေးမဲ့ဥယျံမိချောင်းထိန်းသိမ်းဌာနကပြောပါတယ်သူကခီးသွွားလုပ်ငန်းမှာလူစိတ်ဝင်စားမှုများတဲ့မိချောင်းပေါ်တဲ့မြောက်ပိုင်းဒေသကနေ1989ခုနှစ်ထဲကခေါ်ဆောင်လာတာပါအခုဒီ Toy Interaction ဆောင်ရှောက်ရေးဌာနမှာနှစ်ပေါင်းများစွာအနေကြားလာပြီးမှသူတည်ဆုံသွားတာအတွက်ထိန်းသိမ်းဆောင်ရှောက်သူတွေစိတ်မကောင်းဖြစ်နေကြပါတယ်သူဟာရေငန်မိချောင်းမျိုးဖြစ်ပြီးကမ္ဘာ Guinness စံချိန်မှတ်တမ်းမှာဖန်ဆီးရမိတဲ့အရွယ်စားအကြီးဆုံးမိချောင်းအဖြစ်မှတ်တမ်းဝင်ပါတယ်အကြီးဆုံးမှတ်တမ်းဝင်တဲ့ဖိလစ်ပိုင်ကပေ23နံပါတ်ရှိတဲ့မိချောင်းလုံလုံ2013မှာတည်ဆုံသွားတာကြောင့်သူကအခုအကြီးဆုံးအဖြစ်နဲ့ကျန်ရခဲ့တာဖြစ်ပါတယ
်စနေမနေ့ထိတ်တန်းသတင်းတွေကို Talking Music ကကြီးညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာချိန်နိုင်ပါတယ်ဒါပြန်အဲ့ဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသက်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နေပါတယ်ဗျာ။အခုကဆက်လို့ပတ်စင်ကန်နာတွေတင်ဆက်ရမှာပထမဆုံးတော့ဒုတ်တန်အစီအစဉ်မှာဝေးလံနဲ့နာဂတောင်တန်းဒေသတွေမှာအတင်းကျပ်စစ်သားစုဆောင်ခံရမှာဆိုလို့တင်းရှောင်နေကြသူတွေရဲ့အခက်အခဲကို Frontier မြန်မာရဲ့ဒုတ်တန်အစီအစဉ်မှာတင်ပြထားပါတယ်ဗျာ။
ခဲ့တာမဲအစင်မထရမယ်ပါညာမဲစင်မထလို့ရှိရင်တော့ကျွန်တော်မင်းသားစုတွေပါညာဒုက္ခရောက်မယ်တော့ပါဘာဖြစ်တယ်ညာဖေအမြောက်မျိုးပဲသူတို့ချင်းချောက်တာတော့
ကိုကတော့အားနဲ့လေသွားမိပါလေးကိုမကူနိုင်ငွေကျဲပိုင်းဆိုင်ရာအစတော့လည်းပဲမကူသေးတာဆိုတော့ထွက်ခဲနေတယ်
ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကစစ်ကောင်စီရဲ့စစ်သားစုဆောင်တာကိုရှောင်နိုင်မှုအတွက်လူငယ်အများပြားဟာမြန်မာနိုင်ငံကနေထွက်ပြေးခဲ့ကြရပါတယ်။ဒါပေမဲ့နာဂဒေတာကလူငယ်တွေအတွက်ကတော့လူမျိုးဖို့ရွေးချယ်စရာနီးလန့်အနေငယ်ပဲရှိပြီးကူညီထောက်ပံ့မှုကလည်းမရကြပါဘူး။ဒါအပြင်တိုင်းပြည်ရဲ့အစည်းအဝေးဆုံးဒေတာမှာကြံ့နေခဲ့ရတဲ့မိဘတွေကရောဘာတွေဖြစ်နေကြပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံကျောင်းဝန်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။စောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ကိုကဲကြီးကနာဂကိုဝိုင်းဥချုပ်ခွင့်ရဒေတာလဟဲနဲ့ခန်းဒီမြို့နယ်ဆက်ကဝေးလံခေါင်းတီးတဲ့ရွာငယ်လေးတွေရွာကပါရွာမှာလူဦးရေ150လောက်ရှိပြီးအများစုကတော့တောင်ယာဆိုင်ပြိုးပြီးအသက်မွေးကြပါတယ်22နှစ်အရွယ်ကိုကဲကြီးကသူ့မိဘတွေကိုတောင်ယာလုပ်ငန်းဝင်မှာကူညီခဲ့တယ်လို့ဆိုင်ကယ်ကယ်ရီသမားအဖြစ်လုပ်ကင်ပြီးတော့လဲထောက်ပံ့ခဲ့ပါတယ်သူတို့ရွာကနေအနီးဆုံးမြို့ကိုဆိုင်ကယ်နဲ့4နာရီလောက်သွားရပြီးဆိုင်ကယ်နဲ့မသွားရင်တော့လမ်းလျှောက်ရုံအပြင်တခြားမရှိပါဘူးဒါပေမဲ့ပြီးခဲ့တဲ့ February လမှာတော့အာနာသိန်းစစ်တပ်ကပြည်သူစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းလိုက်ပြီးနောက်မှာကြေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေသူ့အိမ်ကိုရောက်လာခဲ့ပါတယ်
။သူတို့လာခဲ့တာအစင်မထရမယ်ပါညာ။မဲစင်မမထလို့ရှိရင်တော့ကျွန်တော်မင်းသားစုတွေပါညာဒုက္ခရောက်မယ်တော့ပါ။ဘာဖြစ်တယ်ညာဖေအမြောက်မျိုးပဲသူတို့ချိန်ချောက်တာတော့အဲလိုလားပြောတော့ကျွန်တော်လည်းအဆောင်မှာတော့မတော်လို့နေလိုက်တာ။ဒါပေမဲ့ခဏခဏလာတယ်။အနောက်ကြတော့အဲရက်အတိအကျပေးတော့လေ။အဲရက်မလာလို့ရှိရင်တော့သူတို့ကိုယ်တိုင်လာဖမ်းတယ်။ဘာညာလေးနဲ့ကျွန်တော်လည်းအားရစင်တော့ကြောက်လို့အားနဲ့တခါလေးထွက်ပြေးခဲ့တယ
်။ကိုကဲကြီးကအိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ပါတယ်။အဲဒီကိုရောက်ဖို့အတွက်သူ3ရက်ကြာအောင်လမ်းလျှောက်ခဲ့ရတာပါ။နောက်ဆုံးတော့မြန်မာပြည်ကထွက်ပြေးလာတဲ့လူ180လောက်ရှိတဲ့ဒေါ်ရဲကစခန်းတစ်ခုကိုရောက်သွားခဲ့ပါတယ်။သူတို့အားလုံးဟာစစ်အာဏာသိမ်းပြီးနောက်ပိုင်းဒါမှမဟုတ်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာထွက်ပြေးလာကြသူတွေပါ။သူတို့ဟာအိန္ဒိယနိုင်ငံထဲမှာတရားဝင်အလုပ်လုပ်ခွင့်တော့မရှိပေမဲ့စိုက်ပျိုးရေးနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာနေသားအလုပ်တချို့ရတတ်ကြပါတယ်။ဒါပေမဲ့အနည်းဆုံးမျိုးကိုရောက်အောင်လဲတရက်ကြာအောင်လမ်းလျှောက်ရပါတယ်။သူတို့ပြင်ပအကူအညီလည်းမရပါဘူး။အများစုကအသက်ရှင်ရက်တည်အတွက်ရုန်းကန်နေရတယ်လို့ကိုကဲကြီးကပြောပါတယ်
။ဟဲ့တခါဒီကြတော့မချက်ဘူးအမှပြင်းလဲချက်တယ်တမင်လဲနဲ့အာရေရဲ့ရေတမှာစားရချင်မတဲ့ဒီတတ်တယ်ပါအလာတော့ကြတယ်စားကြတယ်ပဲဘုံလုံးဖြစ်တယ်လို့ပေါ့တီးရကြဒီဖက်မှာအခုချိန်တည်းတော့မပိုးသေးဘူးသူတို့ပိုးတဲ့ချိန်ကျရင်တော့ရှိတာပေါ့
36နှစ်အရွယ်ကိုကြီးရဲ့အခြေအနေကလည်းထူးမခြားတာပါပဲသူကကလေးလေးယောက်ကိုကျွေးမွေးဖို့ပါစူးစမ်းရုံးကန်နေရတာပါအရင်ကကြည်ရောအုပ်ချုပ်ရေးမှုတယောက်ဖြစ်ခဲ့ပေမဲ့အာနာသိမ်းပြီးနောက်ပိုင်းမှာတော့သူနှုတ်ထွက်ခဲ့ပါတယ်ပြီးတော့ចောင်းសៀមាတယောက်ဖြစ်တဲ့သူ့မျိုးသမီးကလည်းအာနာဖီဇန်ရေးပြည်သူလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်စစ်မှုထမ်းဥပဒေထုတ်ပြန်ချိန်မှာအသက်18နှစ်ကနေ35နှစ်အတွင်းယောက်ျားလေးတွေသာအကျုံးဝင်တာကြောင့်ကိုကြီးကလုံခြုံနေခဲ့ပါသေးတယ်ဒါပေမဲ့လာပိုင်းလောက်အကြာမှာတော့စစ်ကောင်စီကပြည်သူလုံခြုံရေးအဖွဲ့လို့သူတို့ခေါ်တဲ့အဖွဲ့အတွက်ဥပဒေပါအသက်သတ်မှတ်ချက်ထက်ကျော်လွန်သူတွေကိုပါရှာဖွေလာခဲ့ပါတယ်သူစင့်ကော်ခံခဲ့ရပါတယ်အဲ့ဒါကြောင့်သူနဲ့သူ့မိသားစုဟာနေဆက်ကိုဖြတ်ကျော်ပြီးထွက်ပြေးခဲ့ကြပါတယ
်။ဆောင်းနေရေးပိုင်းမှာတော့ဒီကျွန်တော်ကတော့အရန်ကိုထိခဲ့တယ်ကျွန်တော်ကတခါတလေလောက်အားရတဲ့နေ့ကိုလောက်ရသွားတယ်အဲ့ဒီဟာလေးနဲ့ဟိုဆန်တခော့ရိုင်းဆန်တခော့ပေါ့ဟောဒါလေးကိုကျွန်တော်ချွေချွေတာတာနဲ့နခော့ရိုင်းနခော့ပေါ့အာဒီလူပေါ့ညနေတခော့မနေ့တခော့အာအဲ့ဒီလူမျိုးပေါ့ချွေတာဒီကျွန်တော်ဒီလိုလောက်ရတယ်အာပြင်းကြီးကျွန်တော်ကနေသားမရှိဘူးဆိုလို့ရှိရင်ဒီလိုပဲအိုးတွေ့ရလဲရဲကျွန်တော်ကောက်စားပြီးမှဒီလိုပဲနေတာဗျာဟုတ်ကဲ့
ကိုကြီးနဲ့သူ့မိသားစုအခြေအနေကဆိုးပါတယ်ဒါပေမဲ့သူ့မိဘတွေအတွက်သူပိုဆိုးရင်နေပါတယ်အသက်80ဝန်းကျင်အရွယ်ရှိပြီးအိုမင်းနေပြီမဲ့လဲ ူမိဘတွေကတောင်းရလုပ်နေရတော့မှသူတို့ရဲ့တခြားသားသမီး၃ယောက်ကလည်းရွာမှာမရှိကြတော့ပါဘူးကိုကြီးကသူတို့ကိုပြုစုစောင့်ရှောက်မဲ့တူရီတော်သူဖြစ်ခဲ့တာပ
ါရှင်မတန်းဦးတွေကိုဖောက်လိုက်တဲ့အခါကျတော့ကျွန်တော်ကဟောရွာမှာကလည်းမိဘစီမားလည်းမပြုစုပေးနိုင်ကွာလေသူတို့ထုတ်လာတဲ့စစ်မှုထမ်းအစင်းထဲမှာပါနေတဲ့အခါကျတော့ကျွန်တော်တို့ကအဲ့မှာရွာမှာနေတော့ကလည်းစင်မှုထမ်းရမှာကြောက်တဲ့အခါကျချစ်ပေးခေါ်နေတဲ့လူတွေအများကြီးရှိပါတယ်ခင်ဗျအဲ့ဆိုတော့မိဘတွေကလည်းမိဘတွေကိုလည်းပဲကျွန်တော်ကသွားမကြည့်ပေးနိုင်ဘူးကျွန်တော်ဒီချစ်ပေးဆောင်နေတဲ့လူတွေကလည်းပဲကိုယ့်အကိုတော်မှာလည်းအစားအစာတွေကလည်းပါမဖာဖားနိုင်ဘူးပေါ့နော်ကိုကလုံအားနဲ့လည်းသွားမိဘတွေကိုမကူနိုင်ငွေကြေးပိုင်းဆိုင်ရာအစအတော့လည်းပဲမကူပေးနိုင်ကြတော့ထွက်ခဲနေတယ်
နာဒေတာကိုပြန်ကြည့်အောင်ပါဥဝန်နဲ့တော်ချွဲကကြံရစ်ခဲ့တဲ့မိဘတွေထဲမှာပါပါတယ်အရွယ်ရောက်နေပြီသူတို့ကိုကူညီနေတဲ့သားနှစ်ယောက်ကလည်းစစ်မှုရန်ဥတွေကြောင့်အိန္ဒိယကိုထွက်ပြေးသွားခဲ့ကြရပါတယ်ဥဝန်နဲ့တော်ချွဲဟာအလောက်ကန်ရှိပြီးဒေတာအခြေအနေရအစဉ်ပြေတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့လည်းသူတို့သားနှစ်ယောက်ထွက်ပြေးတာကိုပံ့ပိုးဖို့အတွက်ကြံ့ငွေ2သိန်းခွဲလောက်ဆွေမျိုးတွေစီကချီးခဲ့ရပါတယ်6လကြာပါပြီအဲ့ဒီအကျွေးတွေကိုသူတို့တစ်ချက်တောင်ပြန်မဆက်နိုင်သေးပါဘူးသူတို့အိမ်မှာအလုံမလုံနိုင်သေးတဲ့ကလေးငယ်၃ယောက်လည်းကြံနေသေးပြီးတမီးတစ်ယောက်ကလည်းရန်ကုန်မှာကြောင်းတက်နေတာပါဥဝန်ကတော့သူ့သားတွေကိုလွမ်းနေတယ်လို့စိုးလေစိုးရိမ်နေပါတယ်သူကပြည်သူတွေမဖြစ်မနေစစ်မှုထမ်းရမယ်ဆိုတာကိုလက်မခံပါဘူ
းမရှိတာတော့ဘုကုန်းအဝေးကြီးပါလို့ဆိုတော့စစ်မှုထမ်းဖို့မဖြစ်မနေထမ်းရမယ်ဆိုတော့လူကအန်ချင်တဲ့လူလည်းရှိတယ်လို့မထမ်းချင်တဲ့စိတ်ကဝင်စားတဲ့စိတ်မပါတဲ့လူရှိတယ်ဆိုတော့အဲ့တော့အကြီးအသမားပုံစံနိကန္တတဲ့ပြည်ပြည်တလို့ခိုင်းရမယ်ဆိုတဲ့ပုံစံအရောဥပဒေအရောနာမဖြစ်ချင်လို့တော့စဉ်းပြောတော့မတိုက်ဘူးပေါ့
ညီမနိုင်ငံအနှံ့ကလူငယ်ထောင်ပေါင်းများစွာဟာစစ်သားစုဆောင်းတာကိုရှောင်နိုင်မှုအတွက်ထွက်ပြေးခဲ့ကြရပါတယ်အဲ့ဒီအခြေအနေကသူတို့နဲ့သူတို့ရဲ့မိသားစုတွေကိုဘဝပြတ်စေခဲ့ပါတယ်ဒါပေမဲ့နာဂလူမျိုးတွေအတွက်တော့အဲ့ဒါထက်ပိုပြီးစိုးရိမ်ပွဲကောင်းတဲ့အခြေအနေပါနာဂဒေတာဟာတိုင်းပြည်ရဲ့အစင်းရဲဆုံးနဲ့ဖွံ့ဖြိုးမှုအနောက်ကျဆုံးဒေတာပါလမ်းမဆက်သွေးခက်ခဲပါတယ်နှစ်စဉ်နှစ်တိုင်းမိုးရွာသည်ဆိုရင်မြေပြိုတဲ့အတွက်လမ်းတွေပြတ်တောက်ပြီးကုန်စည်နှုန်းကလည်းအဆမတန်မြင့်တက်တက်ပါတယ်လုပ်ကိုင်ခွင်လန်းလည်းနည်းပါတယ်အဲဒီကစင်းရဲချို့တဲ့တဲ့မိသားစုတွေအတွက်အလုံးလုံးနိုင်တဲ့အရွယ်ကောင်းသားသမီးတွေကိုဆုံးရှုံးရတာဟာရင်းနှစ်သူဝါကူထိုးတယ်လို့ပါပဲဥုံုံကတော့အာနာမသိငင်ကဒေတာရင်းကအကူကြီးလိုအပ်သူတွေကိုတက်တက်ကြွကြွကူညီပေးခဲ့တဲ့နာဂနိုင်ငံရေးသမားတယောက်ပါအခုတော့နာဂလူငယ်တွေကိုစစ်သားစုဆောင်းတာကနေရှောင်လွှဲနိုင်ဖို့သူမကူညီနိုင်ဖြစ်နေပါတယ်ဒါအပြင်စစ်ကောင်စီရဲ့ရက်ဖက်ဖွဲ့စည်းတွေကိုနှိတ်ကုတ်ဖြိုခွဲမှုတွေကြောင့်ရုံးကန်နေရတဲ့မိသားစုတွေကကုရကယ်ရမဲ့ဖြစ်နေကြပါတယ်ဒေတာကန်တွေဟာဘလို့အကူကြီးမှမရကြပါဘူ
းစစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်မှာဒီလူငယ်လူရည်တွေပေါ့နော်ရက်ရွာမှာငကူကလို့လွတ်လပ်နေလို့မရဘူးတောထဲတောင်ထဲမှာပုန်းရှူပြီးတော့တောင်ယာတွေထဲမှာပေါ့နော်ပုန်းရှူပြီးနေရတဲ့အနေအထားတွေကျွန်တော်တို့ကြားသိနေရတယ်သူတို့ကဒီအရင်ကတော့အခက်ခဲရှိပြီဆိုရင်မော်ထဲမှာရွှေမော်ကြောက်မော်တွေတွားပြီးတော့ခုလုံကြတယ်အလုလုသွားကြတယ်ပေါ့နော်အခုကြတော့လည်းအဲ့ဒီရွှေမော်ကြောက်မော်မှာလည်းဒီလက်နက်ကန်ဖွဲ့စည်းတွေရောတော်လိုင်းရန်စုတွေရောဒီစူဆောင်ရေးတွေလှုပ်ကြတဲ့အခါမှာတိတ်ပြီးတော့မတွားရဲကြတော့ပေါ့နော်
ဒါကြောင့်ကိုကဲကြီးလူပြည်သူတွေဟာအိန္ဒိယနယ်စပ်ကိုဖျက်ပြီးထွက်ပြေးရုံကလွဲလို့သွားစရာမြေမရှိပါဘူး။သူကသူ့မိဘတွေအတွက်တော်တော်လေးစိုးရိမ်တော့ကရောက်နေရပါတယ်။သူတို့ဟာအသက်65နှစ်ဝန်းကျင်အရွယ်တွေပါ။သူတို့အိမ်ကနေတောင်ယာကိုတနာရီခွဲလောက်လမ်းလျှောက်သွားရပါတယ်။သူတို့စိုက်ပျိုးထားတဲ့ကောက်ပဲသီးနှံတွေလည်းအခုထိမရင့်မဲ့သေးပါဘူး။ကိုကဲကြီးကတူရီတော်သားပါ။သူမိဘတွေကိုစိုးရင်စရာကောင်းတဲ့အခြေအနေဇိုးကြီးထဲမှာထားပြီးသူထွက်လာခဲ့ရတာပါဒါပေမဲ့စစ်သားစုဆောင်ကြီးပါသွားရင်လည်းမိဘတွေကိုထောက်ပံ့နိုင်မှာမဟုတ်ပါဘူးသူမိဘတွေရဲ့အကြမ်းမာရေးအတွက်သူစိုးရင်နေပါတယ်ဒါပေမဲ့လောလောဆယ်တော့အိမ်ပြန်နိုင်မယ့်အချိန်ကိုမျှော်နေရုံပဲသူတက်နိုင်ပါတယ
်အနာဂတ်မှာတော့ကိုမိဘတွေနဲ့ဆုံဆုံလင်လင်ပေါ့တင်းအိမ်ထက်တဲ့အသူစားသူသွားလာအဲ့လိုဝင်နေချင်တာပေါ့ဒီနိုင်ငံရေးအမြင်များပြီးချင်တာပေါ့ကျွန်တော်ဖြစ်ချင်တာတော့ဒီမိဘတွေအားလည်းကျွန်တော်မတွေ့တာကြပြီဆိုတော့မိဘတွေနဲ့လည်းတွေ့ချင်တယ်ပြီးတော့ မိမကြီးနဲ့လာသူထမင်းလက်ဆောင်ပညာစားရှင်တာ
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ခုတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်လှည့်ကြပါပြီဗျာ။2024ခုနှစ်မတ်လလောက်မှာ American လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ Burma အတွက် American Dollar တန်ပေါင်း123သန်းကိုချထားခဲ့ပါတယ်။ဒီရန်မုံငွေရဲ့ရာခိုင်နှုန်းဘလော့ကအောက်ခြေကိုရောက်နိုင်ပါမလဲ။ဒီမေးခွန်းကိုခံမကြည့်နိုင်ဖို့ဆိုရင် NGO ရန်မုံငွေစီစဉ်ပုံလင်ကိုနားလည်ဖို့လိုမှာပါ။ဒီအကြောင်းကို EcoDev အဖွဲ့ထူထောင်သူဦးဝင်းမျိုးသူကိုဥတော်မောင်တန်းကမေးမြန်းထားပြီးပထမပိုင်းအဖြစ်ဒီတစ်ပတ်တင်ဆက်လိုက်ပါရမယ်။
ဟုတ်တဲ့အဖွဲ့အစည်းတွေကိုအင်္ဂလိပ်လိုအတူအားဖြင့် NGO လို့ခေါ်ကြပါတယ်။ NGO တွေကလှုပ်ရှားနေကြတယ်။အနောက်နိုင်ငံတွေကသူတို့လိုရာကိုချဲ့လဲနေကြတယ်။ပြီးတော့လာကတွေရဲ့အများကြီးလည်းယူနေကြတယ်။အစရှိတဲ့ဆွဆွဲချက်တွေကိုအကြောင်းတိုက်ဆိုင်လာတဲ့ခါတိုင်းမှာကျွန်တော်တို့ကြားကြရပါတယ်။ဒီမျိုးစုချက်တွေကတကယ်ဖြစ်ကိုတရားနေပါတော့လား။ဒီပတ် NGO အဖွဲ့အစည်းတွေစီရမွေစီစဉ်ခဲ့ပုံနဲ့အဲ့ဒီရမွေစီမံခန့်ခွဲပုံကြောင့်ပြပြခြင်းပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ EcoDev အဖွဲ့ကိုထူထောင်သူနဲ့ဦးဆောင်သူဖြစ်ပြီးအခုလောလောဆယ်အမေရိကန်နိုင်ငံ George Washington တက်ကူမှာအတုတေတီဖြစ်ရောက်ရှိနေသူဦးဝင်းမျိုးသူဖြစ်ပါတယ်။မင်္ဂလာပါကိုဝင်းမျိုးသူရေ
။ဟုတ်ကဲ့ပါမင်္ဂလာပါဆရာ
။ပထမဆုံးပေါ့နော် NGO တွေဟာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ Democracy လူခွင့်ရေးလှုပ်ရှားမှုတွေမှာရေးပါတယ်လို့ဘာကြောင့်များစဉ်းစားကြပါတယ်လဲဆိုတဲ့မေးခွန်းလေးနဲ့စတင်ပါမယ
်။ကျွန်တော်တို့ပထမကမ္ဘာစစ်ပေါ့နော်ပထမကမ္ဘာစစ်ဖြစ်ပြီးတဲ့ချိန်မှာဒါဆေးဘီဒုက္ခတွေရှိလာတဲ့အခါကျတော့သူတို့ကိုလူမှုရေးဖွဲ့စည်းလို့သူတို့ပြင်းတာနာကြီးနဲ့ဆက်ဆက်နေတဲ့ပုံကိုယ်လေးနောက်တုတ်နိုင်တပိုင်လုံနိုင်တဲ့လူတွေကနေစလာတဲ့လှုပ်ရှားမှုကစပြီးတော့ဒီအရက်ဖွဲ့အဖွဲ့စည်းတွေရဲ့အခန်းကဏ္ဍစပြီးတော့ရိုးမြင့်လာတာပေါ့လေအဲတော့ဒုတိယကမ္ဘာစစ်နောက်ပိုင်းရောက်တဲ့အခါကျတော့အစိုးရနဲ့နောက်ဆုံးအလို market ကမဖြစ်စီးမဆောင်ရပေးနိုင်တဲ့ကိစ္စရတွေကိုဒီရက်ဖွဲ့ဖွဲ့စည်းတွေကเนาะကျွန်တော်တို့ development ပေါ့เนาะဒါကိုပို့ပြီးတော့ရနိုင်တယ်လို့เนาะအားလုံးတာတူညီမြောက်ရှိမှုကိုဥတည်နိုင်တယ်ဆိုတော့ယူဆချက်ပေါ်မှာအခြေပြုပြီးတော့ဒီ NGO ဖွဲ့စည်းတွေကိုပံ့ပိုးဆောင်ရွက်ခဲ့ကြတာပို့ပြီးအလေးပေးဆောင်ရွက်တာဖြစ်ပါတယ်သူတပင်းကတော့1980နောက်ပိုင်းမှာဒီ NGO ဖွဲ့စည်းများစုကသူကိုစခဲ့တဲ့တာရေးနာရေးနော် welfare လို့ခေါ်တဲ့တိုင်းနိုင်လုပ်ငန်းတွေကမဟုတ်တော့ဘဲနဲ့ကျွန်တော် development လုပ်ငန်းတွေကိုပါပူပေါင်းပြီးတော့ဆောင်ရွက်လာတဲ့အခါကျတော့ပို့ပြီးတော့ institution တည်းရဲ့အနေနဲ့ပြီးရင်1980နောက်ပိုင်းတွေမှာပို့ဖြစ်လာတယ်ပေါ့ခေတ်စားလာတာပေါ့အထူးသဖြင့်1990မှာကျွန်တော်တို့ကုလသမဂ္ဂထူထူတွင်မှုချုပ် Boutros ကလည်းပြောရတဲ့စကားလေးပေါ့ဗျာတကယ်တော့ကမ္ဘာမှာဖွံ့ဖြိုးလုပ်ငန်းတွေကိုလုပ်နေတာကိုကြည့်မယ်ဆိုရင်ဒီရပ်ဖွဲ့ဖွဲ့စည်းတွေရဲ့ဆောင်ရွက်နိုင်မှုပေါ့နော်ဒီသူတပင်သူတို့ရဲ့ဖွံ့ဖြိုးရေးရမုံငွေတွေကိုရှာဖွေစုစည်းနိုင်မှုနော်သူတို့ကနေပြီးတော့ပြည်သူတွေအစီကိုရောက်သွားအောင်ကုညီဆောင်ရွက်ပေးနိုင်မှုတွေအရာကြီးမယ်ဆိုရင်ကိုအများကြီးကျွန်တော်တို့အစိုးရဖွဲ့စည်းတွေနဲ့တော်လကောင်ဂျန်နယ်ဖွဲ့စည်းတွေနဲ့လကောင်အများကြီးနော်ထိရောက်တာကိုတွေ့ရတယ်ဒါကြောင့်ဒီရပ်ဖွဲ့ဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်နိုင်မှုအခမ်းအနားကိုလည်းမြင့်တင်ရမယ်ဆိုတဲ့ concept တွေက1990နောက်ပိုင်းမှာပြည်ပြင်းဖြစ်လာတဲ့အတွက်သက်ဆိုင်ရာဖွဲ့စည်းနိုင်ငံတကာဖွဲ့စည်းရေနောက်သက်ဆိုင်ရာအစိုးရတွေကဒီ NGO ရဲ့အခမ်းအနားကိုဟုတ်နော်ပို့ပြီးတော့တိုးမြင့်လာအောင်ဆောင်ရွက်လာတာတွေဖြစ်ပါတယ
်အနောက်နိုင်ငံတွေကရောဘာကြောင့် NGO တွေကိုအားပေးရ
အနောက်နိုင်ငံတွေမှာတော့ဆောင်ရွက်ပြောလို့ပေါ့နော်ဒီအရင်းရှင်စီးပွားရေးဆိုတဲ့အခါကျတော့သူတပြင်း private sector ပဲအဓိကဦးစားပေးပြီးတော့လုပ်ရတာ private sector ဆိုတာသူက profit ရှိမှလုပ်တာလीအဲ့တော့ profit မရှိတဲ့လုပ်ငန်းကြီးကိုလုပ်မယ်ဆိုရင်ဘယ်သူကလုပ်မှာလဲအစိုးရကလည်းလုပ်နိုင်တဲ့အကန့်အသတ်ဖြစ်တဲ့ခါကျတော့ဒီရဲ့ကွက်လက်တွေကိုဖြစ်ဖို့အတွက်ကဒီရပ်ဖွဲ့ဖွဲ့စည်းလို့မျိုးတွေကပို့ပြီးတော့ခေတ်စားလာတာဖြစ်ပါတယ်ဥပမာဆိုတော့ဗျာရေဝေလဲထိန်းသိမ်းရေးပေါ့နော်ကျွန်တော်တို့ဆောင်ပြောတဲ့ဒီတောင်ကုန်းကြီးရဲ့ရေဝေလဲထိန်းသိမ်းရေးလို့ဖို့လိုအပ်တယ်သူတို့ရေဝေလဲထိန်းသိမ်းရေးကိုလို့ဖို့လိုအပ်တဲ့နေရာမှာအရင်းရှင်ကုမ္ပဏီအနေနဲ့ဆိုရင်သူကအမြတ်ရရင်လုပ်မယ်လीသူကဒီတောပေါ်တောင်တွေကိုသူထိန်းလိုက်မယ်ဒီကြီးတွေအောက်မှာရောင်းစားဆိုရင်အောက်မှာရှိနေစိုက်ပျိုးရေးလုပ်တဲ့လူတွေနွားမွေးတဲ့လူတွေကိုရောင်းစားရင်အဲသူကအပေါ်မှာလိုရတဲ့ကုန်ကြမ်းစိတ်ကိုထိန်းပါဘူး เนาะเอลโลเทมาบ่ตลอดအဲ့လိုမျိုးအောက်မှာစီဝိုင်းလို့ခွန်လမ်းရှိရင်ရင်းရှင်စီဝိုင်းရမလို့တော့တဖက်မှာလည်းအများပြည်သူတွေထိန်းသိမ်းဖို့လိုလာရင်ဘယ်သူလုပ်မလဲဆိုရဲကဏ္ဍတွေရှိလာတာပေါ့နော်အဲ့ချိန်မှာအစိုးရဝင်လို့မြန်နေအစိုးရရဲ့အစိုးရဖွဲ့စည်းရဲ့အကတ္တတက်ဒီအနောက်နိုင်ငံတွေမှာတော့သူသဖြင့် size of the government ပေါ့နော်အစိုးရရဲ့ USR အကျဉ်းအောင်သူတို့ရဲ့ဌာနတွေကကိုယ်တိုင်လုပ်ဖို့တဲ့ကျန်တဲ့လူတွေလုပ်ဖို့အားပေးတာဖြစ်တဲ့အတွက်ဒါကြောင့်ရပ်ဖွဲ့ဖွဲ့စည်းတွေကိုဒီလို non profit purpose တွေချိုးကိစ္စတွေမှာနော်လုံနိုင်ဖို့အတွက်လိုအပ်တယ်ဆိုတော့ concept တွေအနောက်နိုင်ငံတွေမှာခေတ်ဆားလာတာဖြစ်ပါတယ
်ဟုတ်တယ်ဆိုတော့ရမုံဝေစီစဉ်မှုမှာပုဂ္ဂလိကကဏ္ဍပုဂ္ဂလိကနော်ဆိုတော့အလူရှယ်ဖွဲ့စည်းတယ်ရှိမယ်နိုင်ငံတွေရှိမယ်အခုတော့ကျွန်တော်တို့နိုင်ငံတွေကစီစဉ်ပုံကိုပဲကျွန်တော်အဓိကဒီနေ့ဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ဒါလေးကိုအဓိကထားချင်ပါတယ်နော်အဲ့ဒီရမုံဝေကဘလို့များစီစဉ်ပြီးဘလို့စီမံခံခဲ့ပါတယ်
ဟို multi literal organization လို့ခေါ်တဲ့ဒီနိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ကြီးတွေကနေပြီးတော့ချပေးတဲ့ရန်ပုံငွေကြီးရှိမှာပေါ့ဥမာဆိုပါတော့ဗျာ United Nation လို့ဟာမျိုးတွေဒါမှမဟုတ်ကျွန်တော်တို့ EU လို့ခေါ်တဲ့ European Union လေးအနေပြီးတော့တသက်ဒီ NGO တွေရဲ့အခမ်းအနားအတွက်ကိုတသက်ချပေးတဲ့ရန်ပုံငွေရှိတယ်အဲရန်ပုံငွေရှိတဲ့ဆိုရင်ဒါကိုလိုချင်တဲ့သူ့ရဲ့တတ်မှတ်ထားတဲ့ရချင်းပြည့်မီတဲ့ဖွဲ့စည်းတွေကရှောက်ထားပြီးတော့တက်ရိုက်ယူပြီးတော့ဒါကို comfort တဲ့ account ဖော်တာရှိရပါဘူးတော့ဒီအပြင်ကိုကျွန်တော်တို့ကဒီ Mali literal donor donation အပြင်ကိုတက်ဆိုင်ရနိုင်ငံတွေကလည်းသူတို့နိုင်ငံနဲ့နိုင်ငံတိုင်းမှာသူတို့ရဲ့ GDP ရဲ့ရာခိုင်နှုန်းတစ်ခုပေါ့ဗျာတိကျတိုက်ရိုက်ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာသူတို့ကပေးလေးရှိကြတယ်အပွဲလေးချစ်ရခါကျတော့အဲ့တော့ direct donor တွေကနေပြီးတော့လာတာရှိမှာပေါ့ဥပမာ JICA တို့ USAID တို့ DFID တို့ပေါ့စရှိတို့ပေါ့နော်သူတို့မှလည်းဒီမှာတိကျသတ်မှတ်ထားတဲ့သူတို့စီကံချက်တွေကိုရှိတယ်ပေါ့နော်အဲစီကံချက်တွေကိုပြည့်မီတဲ့နော်တက်ဆိုင်ရဖွံ့ဖြိုးဆဲတိုင်းပြည်ကNGO ကလည်းအောင်ဒါမှမဟုတ်သူနဲ့မိတ်ဖက်ပြူတာတဲ့နိုင်ငံတကာကိုစားပြူတယ်ပေါ့ဗျာနိုင်ငံတကာလှုပ်ရှားနေတဲ့ international NGO တွေတဆင့်တော့လည်းကောင်းဒီလိုတွေရှောက်ထားပြီးတော့ရန်ပုံငွေရယူဆောင်ရွက်ကြတာရှိပါတယ်သို့တော့သူတို့အားလုံးမှာဘယ်ရပဲလာလာဒီနိုင်ငံတကာဖွဲ့စည်းရပဲလာလာဟိုတက်ဆိုင်ရာအလှူရှင်နိုင်ငံပဲလာလာအဓိကဒီအနောက်နိုင်ငံအထူးသဖြင့်ပေါ့နော်ဒီရဲ့ချမှတ်ထားတဲ့စီကတော့ grounded rule ကတော့ဒီtransparency နဲ့ accountability ပေါ့။ဘာကြောင့်သူတို့ဒီငွေတွေပေးတယ်ဆိုတာလဲသူတို့အခွန်ပေးတဲ့အဲသူတို့ရဲ့ပြည်သူတွေရဲ့ငွေတွေကိုသူအစီမံခံခွဲရတာဖြစ်တဲ့အတွက်တခုခုအမှားယွင်းရှိရင်သူတို့ရဲ့ပြည်တွင်းနိုင်ငံရေးမှာကိုအကြီးကျယ်တိုက်ခိုက်ခံရတာ၄ထိခိုက်ခံရတာရှိတဲ့အတွက်သူတို့အမှန်တန်ဂယူထားပါလေ။ယူထားတဲ့အတွက်သူတို့ပေးလိုက်တဲ့ရရှိသွားတဲ့အဖွဲ့အစည်းတွေကဒီရရှိတဲ့ရန်ပုံငွေကိုစနစ်စရာတုံးဆွဲပြီးတော့တင်ပြထားတဲ့ရည်ရွယ်ချက်ပါရည်ရွယ်ချက်ပြမြောင်းအောင်เนาะဆောင်ရွက်မယ့်အကောက်လုပ်ငန်းတွေကိုစဉ်းကြလုပ်ကင်ဖို့အဲ့ဒီလုပ်ငန်းတွေအောင်မြင်တဲ့နေရာမှာဆောင်ရွက်တဲ့နေရာမှာလည်းအောင်မြင်တဲ့ဆိုတော့ဘာရဲ့အချက်တွေနဲ့ဘယ်အညွှန်းကိန်းတွေနဲ့တက်တည်ပြမလဲအစရှိသဖြင့်စဉ်းကြစီစစ်ပြီးတော့သူတို့ကစီကံနေချမှတ်ပြီးတော့ချမှတ်ပြတာရှိပါတယ်အဲ့ဒီစီကံချက်ကိုပြည့်မီရဲ့နိုင်ငံအဲ့ဒီ
ဖွဲ့စည်းရေး
ဟာတောက်လျှောက်ထား
ဥပမာဆိုတော့ကျွန်တော်တို့ဒီ USAID ဆိုလို့ရှိရင်အကြောင်းအရာလိုက်ဒီကရမွေချထားတာမျိုးကျွန်တော်တွေ့ရပါတယ်။ဥမာ Democracy and Governance ဆိုတဲ့ခေါင်းစဉ် Democracy နဲ့အုပ်ချုပ်ရေးဒါမှမဟုတ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနော်ဒါမှမဟုတ်အမျိုးသမီးနော်နဲ့ကျွန်တော်လိန်ဆိုင်ရာအယူအဆများတန်းတူညီမျှရေးအစရှိတများခေါင်းစဉ်ကိုချထားပြီးတော့နော်ဒီပေါ်မှာဒီဂျမ်ဘုံငွေကိုသူတို့ကစီမံခံခွဲတာမဟုတ်ပဲစီမံခံခွဲတဲ့အဖွဲ့ကိုထပ်ပြီးတော့နော်ရွေးချယ်တယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းလေးလည်းကိုဝင်းမြတ်သူပြောပြပြီးပါဦးဘယ်လို
အဲဟုတ်ပါတယ်သူတို့ကအလှူရှင်နိုင်ငံဆိုတော့ဓာရီကိုစနစ်တကျသူတို့ကသူတို့မှလည်းဟိုအလှူငွေပေးပြီးတဲ့ခါမှာလှူလိုက်တဲ့အလှူငွေကိုစင်းကြအောက်ခြေရောက်သွားလားမရောက်လားဆိုတော့ဆင်စဲပင်ပြအကဲဖြတ်ပြီးတော့ကြည့်ချင်ပြီးတော့သိကျင်တာရှိရလေ
ထီအောင်ဖို့ပေါ့နော
်ထီအောင်မှုပေါ့နော်ထီအောင်မှုကို
ပေးတလောက်ဒီမန်တလောက်
ဒီမန်တလောက်ထီရောက်ဖို့ကဘလောက်ထီကိုအထောက်အကူဖြစ်လဲဆိုတာလေးကိုသိဖို့အတွက်ကြတော့ဒါကစဉ်စဉ်မဲ့မဲ့စောင့်ကြည့်ရမှာဆိုတော့ဆက်ကွန်ထရိုက်ပေးတာမျိုးလို့လုပ်ပြီးတော့တစင်ပြန်ပြီးတော့စောင့်ကြည့်တဲ့လုပ်ငန်းစဉ်လေးတွေလုပ်လေလုပ်တာရှိပါတယ
်ဆိုတော့အောက်ခြေကိုမရောက်သေးဘူးအဆင့်တွေကပုံများလူတွေပုံပြီးလို့ဝင်ရောပုံပြီးပကုတ်ဝင်လို့
ဆိုတော့အောက်ခြေမှာ flexibility တောင်းနိုင်တယ်လူတွေနဲ့ဆက်ဆံနိုင်တယ်ဆိုပြီးပေးကြတာတော်တော်လေတစ်ဖက်မှာက funding ဘက်မှာကြတော့ဒါ transparency နဲ့ accountability တိကျဖို့ပွင့်လင်းမြင်သာမှုရှိရမယ်တောင်းယူတောင်းယူရှင်တော့အဲ့တော့စီကန်းချက်ကြတော့ bureaucracy တွေရဲ့ချိနှောင်မှုပြန်ဖြစ်သွားအောင်အဲ့တော့ NGO တွေကိုပြန်ပြီးတော့ခြေချုပ်လိုက်တယ်လို့ပေါ့နော်ပြန်ခြေချုပ်လိုက်တော့ဒီနှစ်ခုကဝီယောရီဆောင်ပြီးတော့ဒီကြားထဲမှာတင်အဲ့ဒါအကျိုး NGO မှာတကယ်ကောင်းတဲ့ program မှာ issue တွေဖြစ်လာတာတွေရှိတယ်နောက်တစ်ခုကဘာဖြစ်သွားလဲဆိုတော့ကုန်ကြမ်းစရိတ်တွေများလာတယ်ပေါ့နော်ဒါဒီ top အစကစားမှာဆရာတက်မောင်တန်းပြောလို့ပေါ့ NGO တွေကလစာကြီးပဲယူနေတာအလားဆိုတဲ့ကိစ္စတွေပေါ့နော်ဖြစ်လာတဲ့ကကြတော့ဒီအစောကစီမံခန့်ခွဲမှုကိုကုန်ကြမ်းစရိတ်ဖြစ်ဖို့အတွက်ကို management ပေါ့နော်ကျွန်တော်တို့စီမံခန့်ခွဲမှုရာခိုင်နှုန်းကတခုကသူကတင်ရတာပေါ့ဗျာ pre project နဲ့ post project ခေါ်တာပေါ့ bro စီမံကိန်းစတင်နေစီမံကိန်းပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်အခုဆွေးနွေးခဲ့တဲ့ကတော့ ego dev အဖွဲ့ကို2000ဦးဆောင်နေသူဦးဝင်းမျိုးသူဖြစ်ပါတယ်ဒါကတော့ပထမပိုင်းမှာဒုတိယပိုင်းမှာတော့
ဒါကြောင့်ဘာမှအထွက်လာတော့သူတို့ကတန်း130ပေးမယ်တန်းနေတာပြီဆိုကျွန်တော်ကရည်တယ်ပေါ့နော
်ဒါမဲ့ပတ်စောက်ပြီးနားစင်ကြည့်ရှုကြပါ
American ပြည်အောင်စုမှာ November လကျင်းပမဲ့သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။ November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကဆက်ပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အပြင်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ကြည့်နေဆိုရင်မြန်မာစံတော်ချိန်နိုဝင်ဘာ6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့2နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့လူလူမိတ်ဆွေရုပ်သံလိုင်းနဲ့ VOA website ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပြည်ကတင်ဆက်မဲ့အမေရိကန်ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
် VOA အမေရိကန်အသံရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ burmese@voanews.com email ပြင် VOA burmese facebook messenger ကိုလည်းဆက်သွယ်နိုင်ပါတယ်အခုတော့ပတ်စံကဏ္ဍတွေကအာရှနိုင်ငံနဲ့ဆက်ပါမယ်မြောက်ကိုရီးယားအနေနဲ့ယူကရိန်းစစ်ပွဲမှာအောင်ပွဲရတဲ့အထိရုရှားဘက်ကနေရပ်တည်သွားမယ်လို့ပြောလိုက်ပါတယ်။ကာဝေးပူးပေါင်းဆောင်ရွက်မှုအပါအဝင်အီရန်နဲ့ရုရှားဘက်ပေါင်းစုံမဟာမိတ်ပြုလိုက်ပါတယ်။အင်ဒိုနီးရှားသမ္မတအသက်ကတော့တရုတ်နဲ့အမေရိကကိုသွားရောက်ဖို့ရှိနေပါတယ်။ကိုစုံမှုကြောင့်တပြတ်ထားပါတယ
်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးချွေဆန်ဝေဟာရုရှားမြို့တော်မော်စကိုမှာရောက်ရှိနေပြီးမြောက်ကိုရီးယားအနေနဲ့ယူကရိန်းစစ်ပွဲမှာရုရှားအောင်ပွဲရသည့်အထိရုရှားဘက်ကရပ်တည်သွားမယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရွန်နဲ့တွေ့ဆုံအပြီးနိုဝင်ဘာလ1ရက်နေ့မှာထုတ်ဖော်ကြေညာခဲ့ပါတယ်
။ဂျင်အီမင်ခေါင်အကွန်းမြေကကဆဘန်ကြီးကန်ကွန်ကစုံငယ်ကုတ်ချန်နေကို
မြောက်ကိုရီးယားအနေနဲ့ရုရှားအောင်ပွဲရတဲ့အထိရုရှားဘက်ကရပ်တည်သွားမယ်ဆိုတာကိုထပ်မံပြောကြားလိုပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဦးဆောင်မှုနဲ့ရုရှားတက်မတော်နဲ့ရုရှားပြည်သူတွေအောင်ပွဲခံမယ်ဆိုတာကိုယုံမှားတန်တရားဖြစ်စရာမရှိပါဘူ
း။ကာဝေးကိစ္စတွေအပါအဝင်ရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံမဟာဗျူဟာမြောက်ဗပောင်းစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့ဇွန်လတည်းတုန်းကသမ္မတပူတင်မြောက်ကိုရီးယားကိုသွားစဉ်လက်မှတ်ရေးထိုးခဲ့ပါတယ်။မြောက်ကိုရီးယားစစ်သား1000လောက်ဟာရုရှားမှာရောက်ရှိနေပြီးရုရှားရဲ့ Kursk ဒေသစစ်စင်ရေးအတွင်မြောက်ကိုရီးယားစစ်သားတွေကိုအတုံးပြုဖို့လုပ်နေတဲ့အပေါ်စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအောက်တိုဘာလ30ရက်နေ့မှာပြောဆိုခဲ့ပါတယ်
။ Evidence now suggests that North Korea has sent around 10,000 soldiers to train in eastern Russia.
မြောက်ကိုရီးယားဟာစစ်အင်အား1000လောက်ကိုရုရှားအရှေ့ဘက်ဒေသကိုပို့ဆောင်ထားပြီးသင်တန်းတွေပေးနေတယ်ဆိုတဲ့အထောက်အထားတွေလည်းရရှိထားပါတယ်။အဲ့ဒီတွေကတပ်ဖွဲ့တချို့ဟာယူကရိန်းနဲ့ဆက်မှာရောက်ရှိနေတာဖြစ်ပါတယ
်။မြောက်ကိုရီးယားတပ်တွေယူကရိန်းစစ်ပွဲမှာပါဝင်လာတဲ့အတွက်စစ်ပွဲကျယ်လာမှာကိုစိုးရိမ်တယ်လို့ရုရှားမှာလေ့ကျင့်မှုတွေယူပြီးမြောက်ကိုရီးယားတပ်တွေဟာတောင်ကိုရီးယားကိုတိုက်မှာကိုလည်းစိုးရိမ်ကြပါတယ်။မြောက်ကိုရီးယားကတပ်တွေပို့တာကိုတုံ့ပြန်ဆောင်ရွက်ကြဖို့ကိုလည်းယူကရိန်းသမ္မတဇာလင်စကီးကတိုက်တွန်းပါတယ်
။ Putin проверяет реакцию Запада. Putin проверяет реакцию Украины НАТО.
သမ္မတပူတင်ဟာဒီမြောက်ကိုရီးယားတပ်တွေကိုစံပီတုံးကြည့်နေတာပါဒီအပေါ်အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာကတုံ့ပြန်မှုမရှိဘူးဘာမှမလုပ်ဘူးဆိုရင်မြ မြောက်ကိုရီးယားတပ်တွေနောက်ထပ်တိုးလာအောင်မှာဖြစ်ပါတယ်။အခုလိုမြောက်ကိုရီးယားတပ်တွေရဲ့လွဲမားတဲ့လုပ်ရက်ကိုတရုတ်ကဘာမှမပြောဘဲငြိမ်သက်နေတဲ့အပေါ်မှာလည်းအံ့ဩမိတယ်လို့အော်တိုဘာလ31ရက်နေ့ကတောင်ကိုရီးယားသတင်းဌာနတစ်ခုနဲ့မေးမြန်းခန်းမှာသမ္မတဇာလင်စကီးကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကိုတောင်ကိုရီးယားနဲ့အမေရိကန်ကကန့်ကွက်ပြီးတပ်တွေပြန်ရုပ်ဖို့တောင်းဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြီးရည်လေးပူးတွဲစစ်ဆင်ရေးလက်ချင်းမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။အခုလိုအချိန်မှာပဲအစ္စရေးနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်နေပြီးစီရေးတင်းမာနေတဲ့အီရန်နဲ့ရုရှားတို့ဟာစီရေးအပါအဝင်မဟာဗျူဟာမြောက်ဂန္ဓာပေါင်းစုံပူးတွဲဆောင်ရွက်ရေးမဟာမိတ်အဖြစ်လက်မှတ်ရေးထိုးတော့မယ်လို့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဖရော့ကအော်တိုဘာလ31ရက်နေ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်
။ Серьёзным фактором укрепления российско-иранских отношений станет
အီရန်နဲ့မဟာဗျူဟာမြောက်ဂန္ဓာပေါင်းစုံပူးပေါင်းဆောင်ရွက်ရေးမဟာမိတ်စာချုပ်ကိုမကြမီလက်မှတ်ရေးထိုးတော့မှာပါ။ဒီသဘောတူညီချက်အရကာဝေးရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတွေကိုအလေးထားတိုးမြှင့်သွားမှာပ
ါပြီးခဲ့တဲ့ရက်သက်တပတ်အတွင်းအစ္စရေးကအီရန်ကိုလက်တုံပြန်ပစ်ခတ်မှုကြောင့်အီရန်ရဲ့မစ်ဆိုင်းတုံးထုတ်လုပ်မှုနဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်တွေထိခိုက်ပျက်စီးခဲ့ပါတယ်ဒါကြောင့်အီရန်အနေနဲ့အစ္စရေးကိုလက်စားချေတိုက်ခိုက်မယ်လို့ကြေညာထားပါတယ်ထောက်လှမ်းရေးသတင်းတွေအရဒီတစ်ချိန်မှာအီရန်နယ်တွေကနေအစ္စရေးကိုပစ်ဖို့ပြင်ဆင်နေပြီးအမေရိကန်သမ္မတရွေးကောက်ပွဲနိုဝင်ဘာလ5ရက်နေ့မတိုင်မီပစ်ခတ်နိုင်တယ်လို့သတင်းတွေမှာဖော်ပြပါတယ်ဒီလိုအခြေအနေတွေကြောင့်စစ်ပွဲတွေကျက်ပြန့်လာပြီးကမ္ဘာစစ်အသွင်ဆောင်းလာမှာကိုစိုးရိမ်နေကြပါတယ်အရှေ့တောင်အာရှနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့အော်တိုဘာလ20ရက်နေ့ကတန်းသစ္စာကျင်းဆိုပြီးသမ္မတဖြစ်လာတဲ့ဘိုဂျိုဟောင်းပရာဘိုဟိုဆူဘီယန်တို့ဟာနိုဗင်ဘာလ10ရက်နေ့မှာတရုတ်ပြည်ကိုပထမဆုံးတွားရောက်မှာဖြစ်ပြီးအဲ့ဒီနောက်ပီရူဘရာဇီးဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတွေကိုတွားရောက်မှာဖြစ်ပါတယ်ဒီ၅နိုင်ငံခီးစဉ်အပြီးဂျပန်ရုရှားဩစတြေးလျအပါအဝင်နိုင်ငံပေါင်း22နိုင်ငံကိုတွားဖို့ရှိနေပါတယ်ဘိုဂျိုဂျီဟောင်းပရာဘိုဟိုဆူဘီယန်တို့ဟာတစ်ချိန်ကဆီအာနာရှင်ဆူဟာတိုရဲ့တမက်ဖြစ်ခဲ့ပြီးဒီမိုကရေစီလိုလားတဲ့ចောင်းသားလူငယ်တွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်တာလက်ဆဖြောက်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဒီမိုကရေစီကိုဆန့်ကျင်ခဲ့သူလို့သတ်မှတ်ခံထားရသူဖြစ်ပါတယ်။ဒါအပြင်အရှိဒီမော့နဲ့ပါပူဝါအရေးတွေမှာလည်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်။သူအခုလိုသမ္မတဖြစ်လာတဲ့အပေါ်အင်ဒိုနီးရှားလူအခွင့်အရေးနဲ့ဒီမိုကရေစီအရေးလှုပ်ရှားသူတွေကတော့ဆိုရင်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ပါမယ
်။ VOA ရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဗျာ။အခုတော့ Layer စီးပွားသတင်းတွေပဲအလှည့်ပေးကြပါတယ်။ Farmers Time Media ကဝိုင်းတော်သားတွေကစူးစစ်တင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ပြည့်ချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမင်းစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြည့်နဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မပဲဆိုင်ပြည့်စိတ်တွေမြင့်တက်လာလို့တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ဆောင်မပဲဆိုင်ပြုံးမှုကုန်ကြစိတ်တွေမြင့်တက်လာတာကြောင့်ဒုက္ခရောက်နေတယ်လို့မပဲဆိုင်တောင်သူတွေကပြောပါရယ်အခုနှစ်မပဲဆိုင်ပြုံးရာသီမှာလေထုံဆက်မောင်းခအလုတ်သမားငားရန်ကပဲမျိုးစိတ်ဆိုင်ပြုံးရေးတွင်အားစု73စီစတဲ့အထွေထွေကုန်ကြစိတ်တွေမြင့်တက်လာတာကြောင့်ပြီးခဲ့တဲ့နှစ်ဆောင်းသီးနှံဆိုင်ပြုံးမှုကုန်ကြစိတ်ထက်တရေကတသိန်းလောက်ထိပုံမှုကုန်ကြမှုရှိနေတယ်လို့တောင်သူတွေကပြောပါရယ်မပဲအဓိကဆိုင်ပြိုးတဲ့ဗကိုးတိုင်းနောက်ချမ်းမှာမပဲမျိုးစိတ်တရင်ကိုတသိန်း4000ကျပ်လောက်ထိပေါက်ဈေးရှိနေပြီးလောက်သမားငှားရန်ကားကတရက်ကို1000ကျပ်ကျော်ထိပေါက်ဈေးရှိနေတယ်လို့မပဲဆိုင်တောင်သူကိုသိန်းစော်ကပြောပါရယ်မြေဆိုတဲ့မရှိတဲ့မြေနေရာတွေမှာမပဲကိုဒီအတွင်းဆိုင်ပြိုးရတာဖြစ်ပြီးဗကိုးတိုင်းနောက်ချမ်းမှာမပဲတရေကကိုတင်း30ထိထွက်ရှိတဲ့နေရာတွေရှိတယ်လို့တရေကကို5တင်းကနေ10တင်းလောက်သာထွက်ရှိတဲ့မြေယာတွေလည်းရှိတဲ့အတွက်တစ်ထွက်နှုန်းနဲ့တောင်သူတွေပုံမကျက်သေးကြတယ်လို့ပြောပါရယ်ဈေးကထဲမှာတော့မပဲပိတ်တာ20ဝန်းတရင်ကို33,300ကျပ်ပေါက်ဈေးရှိပြီးအေရော်ဒီတိုင်းနဲ့ဘကိုးတိုင်းမှာမပဲတွေစတင်စိုက်ပျိုးနေကြပြီဖြစ်လို့ လာမယ့် January မှာမပဲသူတွေဈေးကွက်ထဲစတင်ဝင်ရောက်လာနိုင်မယ်လို့ကုန်သည်တွေကခန့်မှန်းထားပါတယ
်။ကျပ်သူတွေပိတာ 9,000 ကျပ်ထိမြင့်တက်လာပါတယ်။မြမကျပ်သူတွေကိုပြင်ပကဝယ်လိုက်နေရကြောင်းပြင်တွင်းမှာလည်းကုန်ပစ္စည်းရှိတလောက်အယောင်းဝယ်တွက်နေပြီးတပိတာကို 9,000 ကျပ်ထိဈေးမြင့်တက်လာတယ်လို့ကုန်သည်တွေကပြောပါတယ်။တောင်တူရဲလက်ထံမှာလည်းနှွေးကျသူကြီးကလက်ကျန်သိမ်းရှိတော့တာကြောင့်ဝေလွားများပြီးရောင်းလွှာနေတဲ့အတွက်တရင်ကျုပ်ဝေတော်ကာလနောက်ပိုင်းမှာတော့ဈေးဆက်တိုက်မြင့်တက်လာတာပဲဖြစ်ပါတယ်။ရန်ကုန်ပြည်နယ်ဈေးဝယ်မှာတော့အောက်တိုဘာလ29ရက်နေ့ကကျသူကြီးစိတ်ဖြူကတပိတာကို2900ကနေ5000ကျပ်ပေါင်ဈေးရှိပြီးငင်းချန်ကုန်စည်တိုင်းမှာတော့3200ကနေ4100ကျပ်ပခောက်ကူကုန်စည်တိုင်းမှာတော့3800ကျပ်မက်ကီလာမြို့နယ်မှာတော့တပိတာကို4300ကျပ်အတီတီပေါက်ဈေးရှိခဲ့ပါတယ်။တင်းချုပ်ပွဲတော်ကာလမတိုင်ခင်ကရန်ကုန်ပြည်နောင်နဲ့မြင်းချက်ပခုတ်ကူကုန်စည်တိုင်းတွေမှာတော့ကျပ်သူငယ်တပိတာကိုအမြင့်ဆုံးဈေး2800ကျပ်တာပေါက်ဈေးရှိခဲ့ပြီးအောက်တိုဘာလ23ရက်နေ့ထိဈေးကွက်တွေမှာကျပ်သူငယ်တပိတာကို3100ကျပ်ထိတာအမြင့်ဆုံးဈေးကိုရောက်ရှိခဲ့တာပဲဖြစ်ပါတယ်။အခုနေမှာနှွေးချက်သူကြီးကလည်းကျန်နေနေသလိုမိုးချက်သူကလည်းရေကြီးနှင်းမြောက်ပျက်စီးမှုတွေကြောင့်ဈေးကွက်တွေကိုအနှဲငယ်သာဝင်ရောက်မှုရှိနေရပဲဖြစ်ပါတယ
်။တရုတ်ကိုဖျက်တင်ဖို့မရတော့လို့ရန်ကုန်တရင်ကောင်းဆေးကိုနေ့စဉ်ဖျက်တန်ချိန်ထောင်ရှိဝင်ရောက်နေပါတယ်။ပြည်ပကိုဖျက်တင်ဖို့ရမှာအဓိကဈေးကွက်ဖြစ်တဲ့တရုတ်ကိုတင်ဖို့လို့မရတော့တဲ့အတွက်မိုးဖျက်အားလုံးရန်ကုန်ဈေးကွက်ကိုစုပြုံဝင်ရောက်နေတယ်လို့ဖျက်ဆိုင်မျိုးထုတ်လုပ်သူတွေနဲ့ကုန်တယ်တွေကပြောပါတယ်2023ခုနှစ်အောက်တိုဘာလကစလို့မူဆယ်105မိုင်ပါအဝင်၄၀ကုန်တယ်ရဲ့ဂိတ်ပေါက်အများစုမှာအယောင်းဝယ်ရနာထားရပြီးပြီးခဲ့တဲ့နှစ်ကတင်ပို့ဝင်ရခဲ့တဲ့မိုင်လာတာလော့၄၀ဂိတ်ပေါက်ကိုလည်းအောက်တိုဘာလ21ရက်ကစလို့တရုတ်ကတစ်ဖက်သက်ပိတ်သိမ်းလိုက်တာကြောင့်ပြည်တွင်းဈေးကွက်ကိုပဲအဓိကတင်ပို့ရောင်းချနေရတာဖြစ်ပါတယ်
အဲ့လေအဲ့ဒါလေမိုင်းလာတာလောက်ကိကလေလောလောဆယ်မြန်မာပြည်ပတ်ချမ်းမဟုတ်ပဲနဲ့ဒါတရုတ်ပတ်ချမ်းကပိတ်ထားတာရှိနေလေအဲ့ကြတော့တွားလို့ရတာကလည်းအဲ့တပောက်ပဲရှိရဲအဲ့တပောက်ပဲပိတ်ထားတော့ဒီဖျဲကြီးကြတော့လုံးဝထွက်မရတော့ဘူးရှိနေဖြစ်နေတယ်ထွက်မရတော့ဒါရန်ကုန်ဈေးကွက်ထဲကိုအကုန်စုပုံပြီးဝင်နေတယ်အာနောက်ပြီးတော့အခုဆိုလို့ရှိရင်တမင်းကုန်းမှာဆိုလို့ရှိရင်တနည်းကိုတန်ချိန်ထောင်ချီဝင်နေရရှိရဲနေတွေကိုပြန်ဖြန့်တာနဲ့ဝင်တဲ့အရေးတွေကမမရတော့အမောက်တွေနဲ့ဆိုတာကုန်တွေတွေကိုထိန်းပြီးပို့ပြီးမှာနေရတာမျိုးလေးလည်းရှိနေတယ်ဈေးတွေကတော့လေဒါမကြောက်ဘူးလားဒါပေမဲ့အများမတော့ဘူးဖြစ်နေတယ်
လက်ရှိမှာရန်ကုန်ဈေးကွက်ကိုသခိုင်းမုံရွာမန္တလေးရမဲသင်းမိတ်တီလာစတဲ့ဒေသတွေကနေနေ့စဉ်ဖျက်တန်ချိန်1900ကနေ2000လောက်ထိဝင်ရောက်နေပြီးတိုက်ပွဲဖြစ်ပွားမှုနည်းပါတဲ့အေအော်ဒီတိုင်းနဲ့ဘကိုးတိုင်းတို့ဘက်ကိုပြန်လည်တင်ပို့ရောင်းချနေကြတာဖြစ်ပါတယ်လက်ရှိရောင်းဝယ်ပြုလုပ်နေတဲ့ဖျက်သီးတွေကဇူလိုင်ဩဂတ်လတွေအတွင်းကစိုက်ပျိုးထားတဲ့မိုးဖျက်တွေဖြစ်ပြီးမိုးဖျက်စတဲ့ထွက်ချိန်မှာရေကြီးရေလျှံမှုတွေဖြစ်ပေါ်ခဲ့တာကြောင့်တောင်သူတွေရှုံးပေါ်နေတယ်လို့ဆိုပါတယ်ဖရဲသကွားဟာမဟာဗျူဟာမောက်ပုတ်ကုံထဲမှာပါဝင်ပေမဲ့အခုလိုနေဆက်ကိတ်တွေပိတ်ထားချိန်မှာကုံသွယ်ရေးဌာနတာဝန်ရှိသူတွေကစိုက်ပျိုးတောင်သူတွေအစဉ်ပြင်နေမဲ့ဒီလန်တစုံတရာဖြည့်ရှင်းပေးတာမျိုးမရှိတဲ့အတွက်တောင်သူတွေအနေနဲ့ရှင်းချိန်စိုက်ပျိုးကြဖို့သခိုင်းနိုင်ကဖရဲစီဝါဖြစ်စိုက်ပျိုးရောင်းချသူဥညီလာကပြောပါတယ
်ဥတို့ဖရဲသကွားတို့အနေနဲ့ဆိုတော့သူပြခဲ့တော့မှနိုင်ငံတော်အကူတက်ဆောင်မှာတွန့်ပြလို့ရတာလေသက်တကရင်ထပ်ပါတော့ကပြောချင်တာကရောင်မြောက်ဖို့ကိုလည်းဖြစ်တယ်နိုင်ငံဝင်ရောင်များရတယ်နောက်တစ်ခုကနိုင်ငံတော်အခွန်အားစပြီးတော့စောင့်ပြီးတော့မှတရားဝင်ဖို့နေတဲ့ဟာဒီဘုလိုနေနေကြတော့ဒါနိုင်ငံနေနဲ့ကြည့်ကြည့်တော့ဒီတော်ပြီးတော့ဒီနိုင်ငံကြီးနေတော့ဒီဘက်တစ်ခုကမကတစ်ခုကိုဟိုဒီနေနေလက်ချက်ဖို့တော့ခရိတ်ကိုဘလူးလောက်ကြမယ်ဆိုတာဒါမျိုးဒီနိုင်ငံကြီးနေလက်ရှိနေတာကတော့သူကဒီနေတဲ့ဘက်ဖွဲ့ပြီးလဲမမီးပြန်ဖို့ကူညီပေးမယ့်အဖွဲ့ပြီးလဲမင်းရေဘူးကမြိုင်ကြတော့ပြည်လို့စေခွက်ကိုအားကိုးနေတော့ပြည်လို့စေခွက်အနေနဲ့ကြတော့လေဦးတို့ကလက်ရှိဖြစ်တာကဒီတော့မှဖြုံးအားအဲ့လောက်မရှိဘူးဖက်လာတဲ့အားနဲ့ဖြုံးအားနဲ့ကြအဲ့လောက်မရှိဘူးအဲ့ကြတော့စိုက်ပြီးတဲ့တောင်သူတွေအနေနဲ့ကြတော့နည်းနည်းလေးချင်းချင်းစိုက်ကြဖို့နောက်တစ်ခုကကိုနိုင်တဲ့ဧကလေးပေါ့နော်ကိုနိုင်တဲ့ဧကလေးကိုစိုက်ကြဖို့ဒါလေးကိုတော့ကြံ့ကြံ့အဲ့လိုမှမဟုတ်ပဲတဲ့တအားကြီးမျောလင့်ပြီးတော့မို့အရင်ကြီးစိုက်ထားတဲ့အချိန်မှာတောင်သူတွေကပေါင်းတော့ရှုံးသွားတဲ့ပြည်ကနောက်ထပ်အကျွေးတွေပါတင်တာ။ဘဝတွေပြက်ကုန်တော့တချို့တောင်သူတွေကလားဒီဟိုစေးကြီးတွေမြေကြီးတွေနောက်ဆုံးငွေကိုရင်းနဲ့ချင်းလို့တဲ့လူတွေဆိုပြီးဘဝတွေပါပြက်။
2023ခုနှစ်မှာဖျက်တေကစိုက်ပျိုးဈေးက25သိန်းကျပ်ဝန်းကျင်သာကျသိမ်းခဲ့ပြီးအခုနှစ်မှာတော့တေကကို350ကနေ380လောက်ထိကုန်ကျခဲ့တယ်လို့ဖျက်ဆိုင်တောင်သူတွေကပြောပါတယ်။လက်တလောဈေးက
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်အခုတော့ရေဒူးစီစဉ်မှုနဲလာတဲ့ကမ္ဘာအခြေဆုံးရေဒီကွန်ကြီးအကြောင်းကြည့်အောင်ပါဗျာဘရာဇီးလ်နဲ့အာဂျင်တီးနားနှစ်နိုင်ငံကြားကကမ္ဘာအံပွဲတဘာဝဆင်းဝင်အီကွာဆူရေဒီကွန်ကြီးကိုကမ္ဘာမှာအလှဆုံးလို့လည်းမကြာခဏရည်ညွှန်းပြောဆိုကြပါတယ်။ဒါပေမဲ့ကမ္ဘာပူနွေးမှုမြင့်တက်လာပြီးမိုးလဲလာတာနဲ့တတော်ပြုံးတိမှုစတဲ့သဘောဘေးနဲ့ရင်ဆိုင်နေရလို့အဲ့ဒီမှာရေဒူးစီစဉ်မှုနဲလာနေတဲ့အကြောင်းကိုဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်အတွက်နန်းလောင်ကရိုက်ကူးတင်ပြထားပါတယ်ခင်ဗျာ။
ဒါကတော့ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်နိုင်ငံနဲ့ဆက်မရှိတဲ့အီကွာဆူရေတခွန်ပါ။ဒီရေတခွန်ကတော့ကမ္ဘာမှာအကြီးဆုံးရေတခွန်စနစ်ရှိတဲ့နေရာဖြစ်ပါတယ်။ဒီမှာကရေတခွန်ပေါင်း190စီးဆင်းနေတာဖြစ်ပါတယ်ရှင့်။ဒီရေတခွန်မှာရောသဘာဝပတ်ဝန်းကျင်ထိခိုက်မှုဒီကမ္ဘာပြည်သူဥဒုပူပြင်းလာတဲ့အတွက်ကြောင့်မလို့ရေတခွန်ပေါ်မှာဘယ်လောက်ထိခိုက်မှုရှိသလဲဆိုတာကိုကျွန်တော်တို့ကြည့်ကြည့်ရအောင်ပါရှင့်
။ကမ္ဘာအံပွဲသဘာဝတရားကြီးခုနှစ်ခုထက်ကတစ်ခုအပါအဝင်ဖြစ်တဲ့အီကွာဆူရေတခွန်ကြီးဟာအမေရိကန်နဲ့ကနေဒါနှစ်နိုင်ငံကြားမှာရှိတဲ့နိုင်ဂရာရေတခွန်ကြီးထက်ပိုမြင့်တယ်လို့ဇမ်ဘီယာနဲ့ဇင်ဘာဘွေနှစ်နိုင်ငံကြားကဗစ်တိုးရီးယားရေတခွန်ထက်လည်းသုံးဆလောက်ပိုကျော်ပါတယ်။ယူနက်စကိုရဲ့ထိန်းသိမ်းရမယ့်အမွေအနှစ်စည်းဝင်ဖြစ်တဲ့အီကွာဆူအမျိုးသားဥယျာဉ်ထက်ကရေတခွန်ကြီးစီနေစဉ်ကဘာအရက်ကလူပေါင်းတန်းနဲ့ချီလာရောက်ကြည့်ရှုတဲ့အတွက်လည်းဒေတာရင်အလုတ်ကိုင်းတဲ့နိုင်ငံဝင်ငွေကိုအများပြားဖန်နေပေးနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။အခုနှစ်ပိုင်းရေတခွန်မှာရေအချအနည်းလာတဲ့အတွက်ခီးတဲ့အဝင်နေလာတယ်လို့ဒေတာခန်မာရီယိုက VOA ကိုပြောပါတယ်။
The last years we had many different changes in the weather in this region because of the deforestation
that ကတော့ရေဒီကွန်တွေထဲမှာရေဒူးအပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။တတော်ပြုံးတိတာကအဓိကအကြောင်းရင်းဖြစ်ပါတယ်။မိုးကောင်ရေရှားတာရောရေကြီးရေလျှံတာတွေပါဒေတာလိုက်ဖြစ်နေတာပါ။ရေဒီကွန်မှာရေတွေအတော်နည်းသွားတာကတော့တတော်ပြုံးတိမှုကြောင့်ဖြစ်ပါတယ်။ရေဒီကွန်စနစ်ကမိုးရေကိုအဓိကအားထားနေရတာဖြစ်တဲ့အတွက်တတော်ပြုံးတိပြီးဘုမမန္နာကြောင့်မြို့သားဥယျာဉ်ကြီးထဲမှာရေတွေနည်းလာတာဖြစ်ပါတယ်
။ကမ္ဘာအရရက်ကတည်တော်ပြုံးနေမှုကိုစောင့်ကြည့်နေတဲ့ Global Forest Watch ရဲ့အဆိုအရ2023ခုနှစ်အတွင်းအာဂျင်တီးနားနိုင်ငံထဲကသဘာဝတည်တော်ဧကပေါင်း1200လောက်ထိခိုက်ပျက်စီးခဲ့ရပါတယ်။တည်တော်တွေပြုံးတိလာတဲ့အတွက်မိုးနှဲပြီးတော့မြစ်ရေစီးဆင်းမှုကြာဆင်းလာသလိုဤကမ္ဘာတွေပြိုလာပြီးတော့ရေတခွန်အနီးဘေးပတ်ဝန်းကျင်ကဂေဟဗေဒစနစ်တွေပါထိခိုက်ပျက်စီးလာပါတယ်။အီကွာဆူရေတခွန်တဝိုက်မှာတောရင်သရိစာမျိုးစုံနဲ့အတ္တလန်တိတ်တစ်တော်ထက်ကတစ်ပင်ပန်းမှန်မျိုးစုံတို့ကရေတခွန်ကိုအမိပြုပြီးတော့ရှင်သန်ပေါက်ရောက်နေတာပါ။အီကွာဆူမှာစီးဆင်းနေကြတဲ့ရေတခွန်တို့ရဲ့ဖျားမြအမြင့်ကပေပေါင်း130ကျော်ပါတယ်။အီကွာဆူရေတခွန်မှာစီးဆင်းနေတဲ့ရေတို့တွေဟာအထက်ပိုင်းဘရာဇီးနိုင်ငံကဆာရာဒိုမာတောင်တန်းတွေပေါ်ကမြစ်ဖြားခံစီးဆင်းလာတဲ့မြစ်ရေတွေပါ။အခုနှစ်ပိုင်းကမ္ဘာပုံနဲ့မှုမြင့်တက်ပြီးတော့ဘရာဇီးလ်မှာမိုးကောင်ရေရှားလာတဲ့အတွက်မြောက်ပိုင်းကအီကွာဆူရေတခွန်မှာလည်းရေဒူးစီးဆင်းမှုနည်းလာနေတာကြောင့်ကမ္ဘာလက်ခီးတော်တွေမှာလည်းမျောလင်းထားသလိုရေတခွန်ကိုအပြည့်အဝကြည့်ရှုခန်းစားခွင့်မရကြပါဘူး။အမေရိကန်ခီးတဲ့မိုက်ကယ်မေဆန်ကသူ့အတွေ့အကြုံ VOA ကိုအခုလိုပြောပါတယ်
။ So they're very grand. Niagara Falls really nothing by comparison in my opinion.
အီကွာဆူရေဒီကွန်စနစ်ကတိတ်အံ့ဩစရာကောင်းတယ်လို့ထင်ပါတယ်ဒီရေဒီကွန်ကို YouTube မှာကြည့်ဖို့ထားပြီမဲ့အပြင်မှာတွေ့ရတော့မယုံနိုင်တော့အောင်ကြီးပြီးတော့တိတ်ပြီးတော့လှပါရတယ်ကျွန်တော်တို့တိုင်းပြည်တွေက Niagara ရေဒီကွန်ဆိုတာအီကွာဆူရေဒီကွန်နဲ့ရှင်လိုက်ရင်ဘာမှမပြောပါလောက်ပါဘူးကျွန်တော်ရောက်တဲ့ချိန်ကရေဒူးနေတဲ့ချိန်မှာဘိုးကဒီဆိုရင်တော့ရေဒီကွန်တွေပိုလှမယ်လို့ထင်ပါတယ်ဒီဇေတာမှာမုခောင်ရေရှားမှုနဲ့ကြုံနေကြရတာပါမြစ်ထဲကနေဆက်လီတွေနဲ့ရေဒီကွန်တွေကိုအောက်ဘက်ကနေလိုက်ကြည့်ဖို့စူးစမ်းကြည့်ပါသေးတယ်ရေဒီကွန်ကြီးကနေစီးဆင်းလာတဲ့ရေထုတွေနေပြီးတော့မြစ်ထဲမှာရေတွေတိမ်လာတဲ့အတွက်ခီးတဲ့တွေကိုအကန့်အသတ်နဲ့လိုက်ပြနေရတယ်လို့ခီးသွားကုမ္ပဏီကပြောပါတယ်။နောက်နေ့တွေဆိုရင်တော့မော်တော်ဘုတ်ခီးစင်တွေရှိမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါတော့မှရေဒီကွန်တွေကတကယ်အံ့ဩရလောက်အောင်လှတာပါ
။ရေဒီကွန်မှာရေထုစီးဆင်းမှုနည်းလာတဲ့အတွက်ကမ္ဘာလက်ခီးတဲ့အရေးအတွက်ကကြာဆင်းမသွားဘူးဆိုပေမဲ့ပြည်တွင်းခီးသွားတွေအလားနည်းသွားတဲ့အတွက်အစိုးရဝန်ကြီးထိခိုက်လာတယ်လို့ဒေတာခံမာရီယိုကပြောပါတယ်။
Less water, less waterfall in the national park, and there are some people that they don't prefer to come here.
ဒီကောမှာရေမရှိရင်လူတွေလာကြည့်ကြမှာမဟုတ်ပါဘူး။အာဂျင်တီးနားနိုင်ငံသားတွေကတော့ရေဒီကောမှာရေနည်းလားညလားဆိုတာရုပ်မြင်သံကြားအစီအစဉ်နဲ့ကြီးညာနေတာဖြစ်တဲ့အတွက်သူတို့ကတော့ရေနည်းရင်မလာကြပါဘူး။ကဘာအရရက်ကဧည့်သည်တွေကတော့ရေဒီကွန်ရဲ့အခြေအနေကိုမသိတဲ့အတွက်လာကြတာပါပဲ။ မြို့သားဥယျာဉ်ကြီးရဲ့အဓိကဝင်ငွေကအာဂျင်တီးနားနိုင်ငံသားတွေစီကလာတာပါခုလိုရေတွေနည်းလာရင်သူတို့တွေမလာကြတော့တဲ့အတွက်အစိုးရဝင်ငွေလဲထိခိုက်ပါတယ
်မိုးနည်းလာတဲ့အတွက်ဘရာဇီးနိုင်ငံထဲကအီကွာဇူမြစ်ပေါ်မှာတည်ဆောက်ထားတဲ့ Salto Coxias နဲ့ Jose Richa ရေအားလျက်စစ်ထုတ်လုပ်ရေးရေလောင်သမန်ကရေတွေထိမ့်ချုပ်ထားတာကြောင့်လဲရေတကောမှာရေတို့ပမာဏပိုးပြီးတော့နည်းလာတာလို့ဒေသခံတွေကယူဆနေတာပါတီတန်ဒရာအစိုးရနဲ့လူမှုအတိုင်းဝိုင်းကတော့တဘာဘာပတ်ဝန်းကျင်ထိနေရေးအလေးနဲ့ထားဆောင်ရွက်နေကြတာကိုလည်းတွေ့ခဲ့ရပါတယ်။အမျိုးသားဥယျာဉ်ဝန်ထမ်းတွေကလည်းတစ်တော့တွေထိခိုက်မှုခင်အောင်လို့ဧည့်သည်တွေကိုအတိပညာပေးပါတယ
်။ So we always try to tell to the people that is
Argentina နဲ့မကဘဲတောင်အမေရိကတိုက်တစ်ခုလုံးကလားလေကြတဲ့ခီးတဲ့တိုက်ကိုလည်းရေတွင်ကြီးတွေမဟုတ်ပဲတစ်ပင်ပန်းမှန်နဲ့ဂေဟဗေဒစနစ်ကိုမထိခိုက်အောင်ဝိုင်းဝန်းကာဝယ်ထိန်းသိမ်းကြဖို့ဒီမှာအသိပညာလဲပေးနေပါတယ်တကဘာလုံးမှာရှိတဲ့ဂေဟဗေဒစနစ်ကိုကျွန်တော်တို့အားလုံးဝိုင်းဝန်းကာကွယ်ထိန်းသိမ်းရမှာပါအ
ီကွာဆူအမျိုးသားဥယျာဉ်ကြီးတဲ့မှာဒေသအမျိုးရင်းအပင်မျိုးစိတ် 2000 ကျော်ရှင်သန်ပတ်ရောက်နေပြီးငှက်မျိုးစိတ်ပေါင်း 450 ကျော်ကျော်ရိုးရှိသတ္တဝါမျိုးစိတ်ပေါင်း 80 ဝန်းကျင်နဲ့ငါအမျိုးမျိုးတွေမကဘဲတွားတွားသတ္တဝါတွေလည်းရှင်သန်ကျဆားနေတာပါအီကွာဇူရေတခွန်ကြီးမှာအခုလိုရေတုကြဆင်းမှုနည်းလာတာနဲ့အများအမျိုးသားဥယျာဉ်ကြီးတစ်ခုလုံးရဲ့ဂေဟဗေဒစနစ်တွေလည်းထိခိုက်လာနိုင်ပါတယ်ဥဒုယာတိပြောင်းလဲမှုကြောင့်တဘာဝပတ်ဝန်းကျင်တွေအခုလိုထိခိုက်လာတဲ့အတွက်ကဘာအရရကတဘာဝတရားတွေထပ်ပြီးတော့မပြတ်စီရအောင်ဖလုံအိမ်တက်ခွေထုတ်လုပ်မှုလျှော့ချရင်းနဲ့ဥဒုယာတိပြောင်းလဲမှုထိန်းချုပ်ရင်းနိုင်ငံတိုင်းအင်တိုက်အားတိုင်းဝိုင်းဝန်းဆောင်ရွက်ဖို့အလိုအပ်နေပြီဖြစ်ပါတယ်။ကျမနာမပ
ါ VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်ခုတော့သတင်းတွေကသုတစီစဉ်ကိုဆက်ပါမယ်ခင်ဗျာဒီတစ်ပတ် American သမရရီနဲ့ပတ်သက်ပြီးသိမှတ်စရာတစ်ချက်ချို့ကိုမညညွန်လွင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
သူရဲ့သမရသမိုင်းကြောင်းကိုကြည့်မယ်ဆိုရင်1789ခုနှစ်မှာ George Washington ဟာ American ပြည်အောင်စုရဲ့ပထမဆုံးသမရဖြစ်ခဲ့ပြီးအခုလက်ရှိသမရ Joe Biden ကတော့46ရောင်မြောက်သမရဖြစ်ပါတယ်လာမယ့်နိုဝင်ဘာလ5ရက်မကြာခင်ရက်ပိုင်းမှာပဲကျင်းပမယ့်ရွေးကောက်ပွဲမှာအနိုင်ရရှိလာမယ့်သူကတော့ American ပြည်အောင်စုရဲ့49ရောင်မြောက်သမရဖြစ်လာမှာပါ
our president of the united states and will to the best of your ability and will to the best of my ability preserve protect and defend the constitution
american thamarari နိုင်ငံရေးလောကရေးကိုမဝင်ခင်သူတို့ရဲ့နောက်ကြောင်းကိုကြည့်မယ်ဆိုရင်တော့သူတို့အသက်မွေးဝမ်းကြောင်းလုပ်ခဲ့တဲ့အလုပ်ကိုင်တွေကတော့အမျိုးမျိုးပါပဲရှင်နေတွေစစ်မှုထမ်းတွေကျောင်းဆရာတွေတောင်သူလယ်သမားတွေစီးပွားရေးလုပ်ငန်းရှင်တွေစာရေးဆရာတွေတရားသူကြီးတွေမွေးမြူရေးလုပ်သူတွေနဲ့ရုပ်ရှင်သရုပ်ဆောင်စောက်လုပ်ရေးပိတုကပုံနှိပ်ထုတ်ဝေသူအင်ဂျင်နီယာအမျိုးသားအဝတ်ထည်ရောင်းချသူတီထွင်ဖန်တီးသူစာနယ်ဇင်းသမားစတဲ့လုပ်ငန်းနယ်ပယ်အသီးသီးကသူတွေပဲဖြစ်ကြပါတယ်အဲ့ဒီထဲမှာအများစုကတော့ရှေ့နေတွေဖြစ်ကြပြီးအမေရိကန်သမ္မတအားလုံးထဲမှာ29ဦးရှိတာပါဒုတိယအများဆုံးကစစ်မှုထမ်းသူတွေဖြစ်ပါတယ်14ဦးရှိတာပါအမေရိကန်သမ္မတအဖြစ်သမ္မတတက်တန်းအရှိဆုံးသူကတော့32ရောင်မြောက်သမ္မတ Franklin D. Roosevelt ဖြစ်ပါတယ်1933ခုနှစ်ကနေ1945ခုနှစ်အထိစုစုပေါင်း12နှစ်နဲ့39ရက်တည်တည်တမရတာဝန်ထမ်းဆောင်ခဲ့တာပါတမရသက်တမ်းအတူဆုံးသူကတော့ကိုးရောက်မြောက်တမရဝီလျံဟင်ရီဟဲရီဆန်ဖြစ်ပါတယ်တမရအဖြစ်စံချိန်ပြီးတလမှာပဲဖြားနာပြီးသေဆုံးသွားတာကြောင့်သူ့ရဲ့တမရသက်တမ်းက31ရက်ပဲရှိတာပါသမရဖြစ်တဲ့အချိန်အသက်အကြီးဆုံးသူကတော့46ရောင်မြောက်သမရဂျိုးဘိုင်ဒန်ဖြစ်ပါတယ်။သမရအဖြစ်စံချိန်တဲ့အချိန်မှာသူ့ရဲ့အသက်က88နှစ်ရှိနေပါပြီ။သမရဖြစ်တဲ့အချိန်အသက်အငယ်ဆုံးကတော့26ရောင်မြောက်သမရသီယိုဒိုရိုးစဖဲလ်ဖြစ်ပါတယ်။အသက်42နှစ်မှာသမရအဖြစ်စံချိန်ခဲ့တာပါ။ အမေရိကန်သမ္မတတွေထဲမှာအရက်အရှည်ဆုံးသမ္မတက16ရောက်မြောက်သမ္မတဖြစ်တဲ့အေဘရာဟမ်လင်ကွန်မှာသူ့ရဲ့အရက်က6ပေနဲ့4လက်မှရှိပါတယ်။အရက်အပူဆုံးသမ္မတကတော့4ရောက်မြောက်သမ္မတဂျိမ်းစ်မက်ဒီဆင်မှာသူ့ရဲ့အရက်က5ပေနဲ့4လက်မှပဲရှိပါတယ်။အမေရိကန်သမ္မတတွေထဲမှာအာဖရိကန်နယ်ပွားတစ်ယောက်ဖြစ်တဲ့ဘရက်အိုဘားမားကလွဲလို့ဂျန်နဲ့သမ္မတတွေအားလုံးဟာဥရောပနယ်ပွားလူပြူတွေဖြစ်ကြပါတယ်။အခု46ရောင်မြောက်အထိအမျိုးသမီးသမ္မတတစ်ယောက်မှမရှိသေးပါဘူး။အမျိုးသမီးဒုသမ္မတအဖြစ်ကတော့အခုလက်ရှိဒုသမ္မတတာဝန်ယူထားတဲ့ကမ်လာဟဲရစ်တူပဲရှိသေးတာပါ။American သမ္မတတွေထဲမှာ Nobel ငြိမ်းချမ်းရေးဆုရရှိခဲ့သူ၄ဦးရှိပါတယ်။သူတို့ကတော့26ရောင်မြောက်သမ္မတ Theodore Roosevelt, 28ရောင်မြောက်သမ္မတ Woodrow Wilson, 39ရောင်မြောက်သမ္မတ Jimmy Carter နဲ့44ရောင်မြောက်သမ္မတ Barack Obama တို့ဖြစ်ကြပါတယ်
။ At 125, the motorcade moves into the downtown area. Death is 6 minutes away. In a warehouse, a sniper with a rifle poised waits.
သမ္မတတာဝန်ထမ်းဆောင်နေစဉ်တနက်နဲ့လှုပ်ကြံခံရလို့ရရှိတဲ့ဒဏ်ရာတွေကြောင့်ပဲတည်ဆုံးခဲ့ရသူကတော့၄ဦးရှိပါတယ်။သူတို့ကတော့16ရောက်မြောက်သမ္မတအေဘရာဟင်လင်ကွန်၊အယောက်20မြောက်သမ္မတဂျိမ်းစ်အေဂယ်ဖီ25ရောက်မြောက်သမ္မတဝီလျံမက်ကင်လီနဲ့35ရောက်မြောက်သမ္မတဂျွန် F. ကနေဒီတို့ဖြစ်ကြပါတယ်။American သမ္မတတွေထဲမှာချမ်းသာကြွယ်ဝမှုအရှိဆုံးသူကတော့45ရောင်မြောက်သမ္မတဖြစ်ခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာပါဝင်အရွေးခံမဲ့ Republican Party ကသမ္မတလောင်းအိမ်ချမ်းမြေလုပ်ငန်းရှင်ကြီး Donald Trump ဖြစ်တယ်လို့ American သမ္မတတွေရဲ့သမိုင်းကြောင်းအချက်လက်တွေကိုရေးသားထားတဲ့ Potus Website စာမျက်နှာမှာဖော်ပြထားပါတယ်ရှင်
မင်းညွန်လင်းတင်ပြခဲ့တာပါဗျ။အခုစီစဉ်နေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ burmese facebook နဲ့ youtube စာမျက်နှာတွေမှာအချိန်မီပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျ။အခုတော့ကျွန်တော်တို့ရဲ့တင်းငွေတွေနဲ့စီစဉ်တွေလည်းပြီးဆုံးခါနေပြီဖြစ်လို့ထိတ်တန်းသတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်ဗျာ။ဣသရေလတိုက်ခိုက်မှုကိုလက်တုံပြန်မယ်လို့အီရန်ကသတိပေးနေချိန်မှာပဲစနေနေ့ကဣသရေလအလယ်ပိုင်းဒေသတိုက်ခိုက်ခံခဲ့ရပြီးတီရာမြို့မှာလူ11ဦးဒဏ်ရာရခဲ့ပါတယ်။စနေနေ့အာယုံမတက်ခင်မှာဣသရေလအလယ်ပိုင်းဒေသကိုလက်မနိုဘက်ကနေဒရက်ဆက်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာပါ။တစ်ချိန်တည်းမှာပဲဣသရေလရေတပ်ကလက်ဗနွန်မြောက်ပိုင်းမှာဟစ်ဘိုလာအကြီးတန်းစစ်တာဝန်ရှိသူတို့ကိုဖမ်းမိခဲ့တယ်လို့ဣသရေလစစ်တပ်ကစနေနေ့မှာကြေညာပါတယ်။ယူကရိန်းစစ်ပွဲသတင်းတပုတ်မှာတော့ရုရှားကိုရောက်နေတဲ့မြောက်ကိုရီးယားတပ်သားတွေကိုစောင့်ကြည့်မနေပဲယူကရိန်းစစ်မြေပြင်ကိုရောက်မလာခင်အရေးယူဆောင်ရွက်ကြဖို့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကမဟာမိတ်တွေကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားတပ်သားတွေဘယ်မှာလေ့ကျင့်နေတယ်ဆိုတာကိုယူကရိန်းကသိထားတယ်လို့လည်းဆိုပါတယ်။သူတို့ကိုယူကရိန်းကဝန်တိုက်နိုင်ပေမဲ့ရုရှားပိုင်နယ်ထဲပြစ်မှတ်တွေအတွက်မဟာမိတ်တွေကသူတို့ရဲ့တာဝေးပြစ်လက်နက်တွေသုံးခွင့်ပေးမထားတာကြောင့်ယူကရိန်းအနေနဲ့မတိုက်ခိုက်နိုင်ကြောင်းလည်းပြောပါတယ်ညာ။တခါစစ်ပွဲတွေဖြစ်ပွားနေတာကသတင်းသမားတွေကိုတပ်ဖြတ်သူတွေတာဝန်ခံမှုတာဝန်ယူမှုရှိအောင်လုပ်ဖို့ခက်ခဲစေကြောင်းနဲ့အထူးသဖြင့်မြန်မာယူကရိန်းနဲ့အစ္စရေးနိုင်ငံတွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေကသတင်းတောက်တွေကိုအကြီးအကျယ်ထိခိုက်မှုရှိစေတယ်လို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ညာ။ကမ္ဘာတစ်လွှာမှာ2006ခုနှစ်ကစပြီးသတင်းသမားအသက်ခံရမှုစုစုပေါင်းရဲ့85ရာခိုင်နှုန်းဟာလက်တယ်မပေါ်ဘဲဖြစ်နေတယ်လို့လည်းကုလသမဂ္ဂယူနက်စကိုဖွဲ့ရဲ့စနေနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ညာ။ထိတ်တန်းသတင်းအကျဉ်းတွေကတော့တော့ပါပဲခင်ဗျာအခုမနေ့ကအစီအစဉ်ထုတ်လွှင့်မှုကကိုညာဝင်းအောင်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကို VOA ရဲ့ website YouTube Facebook စာမျက်နှာတွေပါပါဝင်တစ်ရက်ကြည့်ရှုနားဆင်ပေးကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ကိုကျွန်တော်များရဲ့ VOA တင်းငွေနေမနေ့ကအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါစီခင်ဗျာတော်တော်ရှင်နေပေးကြပါစီကျွန်တော်ညီညာပါခင်ဗျာ